Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ်ဇူလိုင်လ30ရက်နေ့တနင်္ဂနွေနေ့မနေ့ပတ်အတန်လွှင့်အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါဓာတ်ရိုက်စတင်ထုတ်လွှင့်နေပါခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနေ့ပတ်အတန်လွှင့်အစည်းအဝေးကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာမနက်ခင်းပါရှင်ကျွန်မကိုချင်းမျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုစုံမိုးကျော်နဲ့ပဲသူပြောပြပေးမှာပါ American နဲ့ Australia နှစ်နိုင်ငံကြားဆေးပူပေါမှုကိုတိုးမြှင့်ဆောင်ရွက်ဖို့အတွက်သဘောတူညီချက်ရသွားပါပြီ India နိုင်ငံမနီပူပြည်နယ်ထဲမှာမြန်မာကနေဝင်လာသူတွေကိုစနေနေ့မှာစပြီးတော့လက်ဝေကောက်ယူနေပြီဖြစ်ပါတယ်ဂျပန်ကတရီတင်ကာနဲ့ပူပေါင်းဆောင်ရွက်မယ်လို့ကြေညာလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုစုံမိုးကျော်ရေ
ဟုတ်ကဲ့ပါအဲ့လိုထူးခြားတဲ့သတင်းတွေအပြီးမှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်အ
ဲ့လိုပြောတော့အလျာမိခင်တယောက်လေးသူများတွေလွတ်လာတာကိုအန်တီဝါသားပါတဲ့တိုင်းဒါနဲ့အန်တီတားလေးမပါတော့အဲ့ဆက်ပါတော့သိကြတော့မကောင်းပေါ့တော့
နိုင်ငံရဲ့အကျဉ်းသားတွေရဲ့မိသားစုတွေရင်ဆိုင်နေရတဲ့အခက်အခဲနဲ့အခြေအနေတွေကိုတင်ပြထားတဲ့ဒုအတန်းအစီအစဉ်ကိုမကြာခင်ပဲထုတ်လွှင့်ပေးမှာဖြစ်ပါတယ်။အဲဒီနောက်မှာတော့ဒီမိုကရေစီလူ့ခွင့်နဲ့ခေတ်ပြိုင်ကမ္ဘာအာရှနိုင်ငံရေးလေယာစီဝါသတင်းများနဲ့ဥရုဒါဒီနဲ့အနာဂတ်ကမ္ဘာအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်မှာဖြစ်ပါတယ်။အခုတော့သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့အတူပြောပြပါမယ
်။ American နဲ့ Australia နိုင်ငံနှစ်နိုင်ငံစီးပူးပေါင်းဆောင်မှုတိုးချဲ့ဖို့နဲ့ခိုင်မာအောင်လှုပ်ဆောင်ဖို့အတွက်သဘောတူညီချက်ရပြီဖြစ်တာကြောင့် American တပ်သားတွေ၊လေယာဉ်တွေ၊တင်းမောတွေနဲ့ American ထုတ်လက်နက်တွေ Australia နိုင်ငံမှာပို့ပြီးမြင်တွေ့ရတော့မှာဖြစ်ပါတယ်။ American ကာကွယ်ရေးဝန်ကြီး Lloyd Austin နဲ့ Australia ကာကွယ်ရေးဝန်ကြီး Richard Miles အပါအဝင်နှစ်နိုင်ငံကာကွယ်ရေးနဲ့တန်တမာရေးတာဝန်ရှိသူတွေရဲ့နိုင်ပေါင်းများစွာဆွေးနွေးပြောဆိုမှုတွေအပြီးစနေနေ့မှာအခုလိုပူပေါင်းဆောင်ရွက်မှုတိုးမြှင့်ဖို့အတွက်သဘောတူလိုက်တာလည်းဖြစ်ပါတယ်။ Australia နိုင်ငံ Brisbane မှာကျင်းပတဲ့33ချိန်မြောက် Australia American ဝန်ကြီးများအဆင့်ညှိနှိုင်းဆွေးနွေးပွဲမှာအခုလိုသဘောတူညီမှုရခဲ့တာလို့ Australia နိုင်ငံခြားရေးဝန်ကြီးကသတင်းတောက်တွေကိုပြောပါတယ်။ဒီသဘောတူညီချက်ထက်မှာ Australia နိုင်ငံမြောက်ပိုင်းစစ်ဌာနချုပ်တွေမှာ American တပ်သားအများပြားချထားဖို့ပါဝင်တယ်လို့ American သင်းမောတွေနဲ့ရေချောင်းကင်းလက်မှုတွေထောက်လိုင်းလေရင်ပြန်တမ်းမှုတွေပါပါဝင်တယ်လို့ပြောပါတယ်။ဒါပြန်နျူကလ িয়ার ဆွမ်းအင်တုံးအမေရိကန်ရေငုပ်သင်္ဘောတွေတိုးမြှင့်လာရောက်ရေးဟိုပါထည့်သွင်းထားတာဖြစ်ပြီးဒါရီယာအော်စတြေးလျနိုင်ငံအမေရိကန်ရဲ့အကူအညီမပါဘဲလှုပ်ဆောင်လာနိုင်ခြင်းအထိအကျုံးဝင်တယ်လို့ပြောပါတယ်။ဒါပြန်အခုရရှိတဲ့သဘောတူညီချက်ကနေအော်စတြေးလျအနေနဲ့မစ္စိုင်းတုံးတွေလက်နက်ခဲယမ်းမီးကြောက်တွေကိုအမေရိကန်နဲ့အတူထုတ်လုပ်ခွင့်လည်းရရှိတော့မှာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုကနေယူကရိန်းကို cluster ဆင်ကွဲဘုံးတွေပေးပြီးနောက်ဒီဘုံးတွေရဲ့အန္တရာယ်ဟာအသုံးပြုပြီးနှစ်ပေါင်းများစွာအထိရှိနေနိုင်တဲ့အတွက်အသုံးမပြုသင့်ဘူးလို့လာအိုနဲ့ကမ်ဘောဒီးယားနိုင်ငံတွေကသတိပေးပြောဆိုလိုက်ပါတယ်။ရုရှားဘက်ကလည်းယူကရိန်းစစ်ပွဲစတင်ကြတဲ့ကကလော့စတာဘုံးတွေအသုံးပြုတဲ့အထောက်အထားတွေတွေ့ရှိရပါတယ်။ကလော့စတာဘုံးဟာလက်ပစ်ဘုံးလို့အသေးစားဘုံးအလုံးပေါင်းများစွာထည့်ထားတဲ့ဘုံးအမျိုးအစားတစ်ခုဖြစ်ပါတယ်။လေရင်ပေါ်ကနေတက်ချနိုင်ပြီးမြေပြင်ပေါ်မှာကျခင်တည်ဆောင်လာတဲ့ဘုံးအကြီးပေါက်ကွဲကအထက်ကဘုံးလေးတွေမြေပြင်ပေါ်မှာကျပြီးနေရအနှံပေါက်ကွဲတဲ့ဘုံမျိုးဖြစ်ပါတယ်။ဒါပေမဲ့တချို့ဘုံလေးတွေဟာမပေါက်ကွဲဘဲနှစ်ပေါင်းများစွာအထိအန္တရာယ်ရှိနေတာဖြစ်ပါတယ်။ရှာဖွေရှင်းလင်းမှုခက်ခဲပြီးကလေးတွေစော့ကစားတဲ့အခါလယ်သမားတွေလက်ထွန်းတဲ့အခါပေါက်ကွဲပြီးထိခိုက်သေးဆုံးဒဏ်ရာရတာတွေဖြစ်နိုင်ပါတယ်။1964ခုနှစ်ကနေ1983ခုနှစ်အထိဖြစ်ခဲ့တဲ့ဗီယက်နမ်စစ်ပွဲအတွင်းလာအိုနိုင်ငံကိုအမေရိကန်ကဘုံအမြောက်အများကျက်ချခဲ့ပါတယ်။လူရည်အချို့အစားရကြည့်ရင်လာအိုဟာကဘာပေါ်မှာဘုံအများဆုံးကျဲချခံရတဲ့နိုင်ငံဖြစ်ပါတယ်။အကြမ်းမြင်အဖြစ်လာအိုကိုအမေရိကန်ကကလော့စတာဆင်ကွဲဘုံအလုံးငယ်ပေါင်းတန်250ကျော်လောက်ကျဲချခဲ့ပါတယ်။အဲ့ဒီထက်က30ရာခိုင်နှုန်းလောက်ဟာမပေါက်ကွဲပဲကျန်နေတယ်လို့ဆိုပါတယ်။နိုင်ငံတကာကိစ္စရပ်တွေမှာဝင်ရောက်ပြောဆိုမှုအလွန်နည်းတဲ့လာအိုအစိုးရဟာဒီလအစောပိုင်းကကလော့စတာဘုံကိုဘယ်နိုင်ငံကမှအသုံးမပြုသင့်ဘူးလို့ထုတ်ပြန်ပြောဆိုခဲ့ပါတယ
်။အာဖရိကအနောက်ပိုင်းကနိုင်ဂျာနိုင်ငံမှာသမရမိုဟာမက်ဘာဇူမ်ကိုဖမ်းဆီးပြီးတော့အာဏာသိမ်းထားတဲ့လက်နက်ကိုင်တစုအနေနဲ့သမရကိုအ мян ပြန်ပြီးလွှတ်ပေးဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်ကတောင်းဆိုလိုက်ပါတယ်
။ Our team has been deeply engaged with multiple countries in the region as well as critical
organizations. American နဲ့မိတ်ဆွေတွေဟာ ECOWAS နဲ့အာဖရိကသမဂ္ဂလို့ဒေသရင်းအရေးပါတဲ့အဖွဲ့အစည်းတွေဒေသရင်းနိုင်ငံတွေအများပြားနဲ့ထိတွေ့ဆောင်ရွက်နေတာဖြစ်ပြီးအခုနိုင်ဂျာနိုင်ငံကဖြစ်ရတဲ့အားလုံးကညီညီညွတ်ညွတ်နဲ့ရှုတ်ချတယ်လို့ အဖမ်းခံရတဲ့တမရဘာဇူအမ်ကိုချက်ချင်းပြန်ပြီးလွှတ်ပေးဖို့အတွက်နိုင်ဂျာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်အမြန်ပြန်ပြီးလျှောက်ဖို့အတွက်တောင်းဆိုပါတယ်လို့ပြောသွားတာပါဗိုလ်တဖူးနေမှာနိုင်ဂျာတမရကိုဖမ်းဆီးခဲ့ပြီးတဲ့နောက်မှာတောက်တာနေမှာတော့တမရရုံးအဆောင်တပ်အကြီးအကဲဗိုလ်ချုပ်ကြီးအဗ်ဒူရာမန်ချီယာနီကနိုင်ဂျာနိုင်ငံအကြီးအကဲဖြစ်တဲ့သူ့ကိုသူကြီးညာခဲ့တာဖြစ်ပါတယ်။စနေနေ့မှာတော့ဩစတြေးလျနိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထနီဘလင်ကင်ကဩစတြေးလျနိုင်ငံခြားရေးဝန်ကြီးနဲ့ဆွေးနွေးပြီး Brisbane မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောတာပါ။အမေရိကန်ကနိုင်ဂျာကိုဒေါ်လာရာနဲ့ချီပြီးထောက်ပံ့ပေးနေတာဖြစ်ပြီးဒါဟာနိုင်ဂျာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေအတိုင်းလိုက်နာပြီးတော့ဒီမိုကရေစီနည်းကျအုပ်ချုပ်မှုဆက်ပြီးတော့ရှိမနေရင်ဒီထောက်ပံ့မှုတွေကိုရပ်ဆိုင်းမှာဖြစ်ကြောင်းလည်းသတိပေးပါတယ်။မတ်လတဲ့နိုင်ဂျာနိုင်ငံကိုသွားဆင်ကဝန်ကြီးဘလင်ကင်ကနိုင်ဂျာကိုအမေရိကန်ကလူသားစာနာမှုအကူအညီဒေါ်လာတန်150ပေးမှာဖြစ်ကြောင်းကြေညာခဲ့တာဖြစ်ပါတယ
်ဂျပန်နိုင်ငံသားရေးဝန်ကြီးဟာသီရိလင်္ကာနိုင်ငံကိုရောက်ရှိနေပြီးသီရိလင်္ကာနိုင်ငံဟာအိန္ဒိယသမုဒ္ဒရာအတွင်းမဟာဗျူဟာကျတဲ့နေရာမှာရှိတဲ့အတွက်ဂျပန်ဥဆောင်တဲ့ပူးပေါင်းဆောင်ရွက်ရေးအစီအစဉ်အတွင်းသီရိလင်္ကာကိုအဓိကကျတဲ့မဟာမိတ်နိုင်ငံဖြစ်လက်တည်သွားမှာဖြစ်ကြောင်းနဲ့လုံခြုံရေးနဲ့စီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်သွားမယ်လို့စနေနေ့တုန်းကကိုလံပိုမြို့တော်မှာသီရိလင်္ကာနိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံအပြီးမှာဂျပန်နိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်။ဂျပန်ဥဆောင်တဲ့ပူးပေါင်းဆောင်ရွက်ရေးအစီအစဉ်ကိုဝန်ကြီးချုပ်ဖူမီယိုကီရှိတာကမတ်လအတွင်းကြေညာခဲ့တာဖြစ်ပါတယ်။ဂျပန်ဥဆောင်တဲ့အစီအစဉ်အရစီးပွားရေးဖွံ့ဖြိုးတိုးတက်မှုပင်လယ်ပြင်လုံခြုံရေးကမ်းခြေဆောင်တင်မော့တွေနဲ့အခြားအခြေခံအစားအဦးတွေအတွက်ဂျပန်ကပူးပေါင်းဆောင်ရွက်တော်မှာဖြစ်ပါတယ်။သီရိလင်္ကာနိုင်ငံဟာနိုင်ငံခြားကျွေးမီဒေါ်လာ51ဘီလီယံတင်ရှိနေပြီးစီးပွားရေးအကြအတဲ့ကြောင့်ပြီးခဲ့တဲ့နှစ်ထဲတုန်းကနိုင်ငံရေးမတည်မငြိမ်ဖြစ်ကတမရဂௌတာပါယာအစိုးရပြုတ်ချခဲ့ပါတယ်။ကျွေးမီတွေက10ရာခိုင်နှုန်းဟာတရုတ်ကိုပြန်ဆက်ရမှာဖြစ်ပြီးတရုတ်ကကျွေးမီပြန်ဆက်ဖို့ကို2နှစ်ရွှေ့ဆိုင်းပေးထားပါတယ်။ဂျပန်ဟာသီရိလင်္ကာကိုချင်းွေအများဆုံးထုတ်ချီးတဲ့နိုင်ငံဖြစ်ပါတယ်။သီရိလင်္ကာနိုင်ငံသားရေးဝန်ကြီးနဲ့သမ္မတတို့ကဂျပန်အနေနဲ့ရခိုင်ရှိပြီးသားစီမံကိန်းတွေအတွက်ယင်းနှိမ့်ညွန်းနှံမှုတွေပြန်လည်စတင်ဖို့နဲ့နောက်ထပ်ယင်းနှိမ့်ညွန်းနှံမှုအသစ်တွေလှုပ်ဆောင်ဖို့ဖိတ်ခေါ်ပါတယ်။ဂျပန်ဟာဆယ်စုနှစ်ပေါင်းများစွာသီရိလင်္ကာရဲ့အများဆုံးအလူရှင်နဲ့ယင်းနှိမ့်ညွန်းနှံသူဖြစ်ပေမဲ့2019ခုနှစ်ကတည်းက2019ခုနှစ်ထဲတုန်းကယထာလန်စီမံကိန်းကိုတမရဂௌတာပါယာကတစ်ဖက်သက်ပဲဖြစ်ပြီးနောက်နှစ်နိုင်ငံဆက်ဆံရေးအဆင်မပြေဖြစ်နေကြတာဖြစ်ပါတယ
်။ View American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ524kHz 12.13 MHz 540kHz 8133 MHz 51kHz 5859နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တံငမနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံကနေတရားမဝင်လာရောက်သူအားလုံးကိုလက်ဝဲယူဖို့အတွက်အိန္ဒိယပြည်ထောင်စုဝန်ကြီးဌာနရဲ့ညွှန်ကြားချက်အတိုင်းစနေနေ့မှာစတင်ပြီးလှုပ်ဆောင်နေပြီလို့မဏိပူအစိုးရကသတင်းထုတ်ပြန်ပါတယ်။မြန်မာဘက်ကနေအိန္ဒိယရဲ့ဝင်ရောက်လာသူတွေရဲ့လက်ဝဲနဲ့ဇီဝအချက်လက်တွေကောက်ယူမှုကိုမဏိပူပြည်နယ်ထဲမှာဒီနှစ် 2023 စက်တင်ဘာမှာအပြီးလှုပ်ဆောင်ဖို့ဗဟိုအစိုးရကညွှန်ကြားထားပါတယ်။အိန္ဒိယပြည်ထောင်စုဝန်ကြီးဌာနရဲ့မြို့သားရာဇဝတ်မှုကင်းမှတ်တမ်းဘျူရို NCRB ကရာရှိတွေပေါင်းတဲ့အဖွဲ့ဟာပြည်နယ်အစိုးရရဲ့လက်ဝဲကောက်ယူမှုလုပ်ငန်းအတွက်တင်တန်းတွေပေးမှာပါ။ဒါပြင်ဇူလိုင်29စနေနေ့ Infor အရှေ့ပိုင်းစာဂျီဝါရက်ကော့ကနိုင်ငံခြားသားတွေကိုထိန်းချုပ်ထိန်းသိမ်းထားတဲ့စင်တာမှာစတင်တဲ့ဒီလုပ်ငန်းတွေလည်းအကူအညီပေးမှာဖြစ်ပါတယ်။အိန္ဒိယနိုင်ငံတွင်တရားမဝင်လာရောက်သူတွေကိုလက်ပွေနဲ့ဇီဝဆိုင်ရာအချက်လက်တွေကောက်ယူပေးဖို့အတွက်မဏီပူနဲ့မီဇိုရန်ပြည်နယ်နှစ်ခုကအစိုးရတွေကိုအိန္ဒိယအစိုးရပြည်ထောင်စုဌာနကနေညွှန်ကြားထားတာလည်းဖြစ်ပါတယ်။အိန္ဒိယအရှေ့ပိုင်းမြန်မာနဲ့နယ်စပ်ချင်းကပ်နေတဲ့မဏီပူပြည်နယ်ထဲမှာမေတေးလို့ခေါ်တဲ့ကတဲ့လူမျိုးတွေနဲ့ကုကီတွေကြားဖြစ်ပေါ်တဲ့အဒီယုံတွေကြောင့်မတိမငြိမ်ဖြစ်နေခြင်းပါပဲ။မြန်မာနိုင်ငံဘက်ကနေအိန္ဒိယနဲ့ဝင်ရောက်လာသူတိုင်းကိုအစိုးရကဇီဝအချက်လက်မှတ်တမ်းတွေကောက်ယူဖို့လှုပ်လာတာဖြစ်ပါတယ်။ဇန်နဝါရီလထဲမှာပဲမြန်မာဘက်ကနေတရားမဝင်ရောက်လာသူကအယောက်900လောက်ကျော်ရှိတယ်လို့မဏိပူအစိုးရကသတင်းထုတ်ပြန်ထားပါတယ
်။မြန်မာနိုင်ငံမှာဒီနှစ်သွေးလွန်တုပ်ကွေးဖြစ်ပွားမှုနဲ့သေဆုံးမှုဟာအရင်နှစ်ကတည်းကစာရင်တိတိသာသာရော့ကျသွားခဲ့တယ်လို့မြန်မာကျန်းမာရေးဝန်ကြီးဌာနကပြောကြောင်းဇင်ဝါသတင်းမှာဖော်ပြထားပါတယ်။ဇူလိုင်လ15ရက်နေ့အထိသွေးလွန်တုပ်ကွေးဖြစ်ပွားမှု6685ဦးရှိပြီးသေဆုံးသူ30ရှိတယ်လို့မြမကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။သွေးလွန်တုပ်ကွေးအဖြစ်များတဲ့ဇူလိုင်လမှာဒီနှစ်ဖြစ်ပွားမှုနှုန်းဟာအရင်နှစ်ကထက်နည်းတယ်လို့ကျန်းမာရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဦးတန်းနိုင်စိုးကတောက်ကြနေမှာဇင်ဝါသတင်းဌာနကိုပြောဆိုခဲ့ပါတယ်။မြမနိုင်ငံမှာသွေးလွန်တုပ်ကွေးဟာချင်ပေါ်တဲ့မိုးတွင်းကာလဇွန်ဇူလိုင်ဩဂုတ်လတွေမှာအဖြစ်များပြီးကလေးငယ်တွေသေဆုံးရတဲ့ရှိပါတယ်။ ကုလသမဂ္ဂရဲ့ဇူလိုင်လ22ရက်နေ့ထုတ်ပြန်ချက်မှာတော့ကဘာကြီးပုံမိုပူနွေးလာတာကြောင့်တကဘာလုံးအတိုင်းအတာနဲ့သွေးလွန်တုပ်ခွေးဖြစ်ပွားမှုနှုတ်မြင့်တက်လာနေတယ်လို့သတိပေးထားပါတယ်။ကုလသမဂ္ဂလက်ခံရရှိတဲ့စီးရင်နေအရ2000ခုနှစ်ကဖြစ်ပွားသူတန်းတဝဲလောက်ရှိခဲ့ပေမဲ့2022ခုနှစ်အတွင်းမှာ4တန်းကျော်လောက်ရှိတာကြောင့်ရှစ်ဆတိုးတာလေလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့သွေးလွန်တုပ်ခွေးချိန်းချုပ်ရေးအစီအစဉ်အကြီးအကဲကပြီးခဲ့တဲ့တောက်ကြနေ့တုန်းကဂျနီဗာမှာပြောဆိုခဲ့ပါတယ
်။တရုတ်နိုင်ငံရဲ့ဝန်ကြီးအသစ်ဖြစ်တဲ့ဝမ်ယီကိုဇူလိုင်လ25ရက်နေ့ကဝန်ကြီးဟောင်းချင်းကန်းနေရာမှာရုတ်တရက်ပြောင်းလဲပြီးခန့်အပ်ခဲ့တဲ့နောက်မှာဝန်ကြီးဟောင်းနဲ့ပတ်သက်ပြီးတော့ဗားသတင်းမှမကြားရတာကြောင့်မေကွန်နေထုံနေကြပါတယ်နိုင်ငံရေးတုံ့တက်သူတွေကတော့အခုလိုရုပ်တရက်ရာထူးကနေဖယ်ရှားတဲ့ပွင့်လင်းမြင်သာမှုမရှိတဲ့တရုတ်အစိုးရရဲ့လုပ်ရကြောင့်ကဘာကနေယုံကြည်မှုနည်းလာစေတယ်လို့တရုတ်နိုင်ငံရဲ့အုပ်ချုပ်မှုစနစ်နဲ့ပတ်သက်ပြီးတော့မရေရာမှုတွေတိုးလာစေတယ်လို့ဝေဖန်ကြပါတယ်အခုလိုရုပ်တရက်ရာထူးကနေဖယ်ရှားခဲ့တဲ့နောက်မှာတရုတ်နိုင်ငံရဲ့ဝန်ကြီးဌာန website မှာဂျင်ကန်းနဲ့ပတ်သက်တဲ့အချက်အလက်အလုံးကိုဖယ်ရှားပစ်ခဲ့ပေမဲ့တရုတ်စံတော်ချိန်တောက်ကြနေမနေ့ပိုင်းမှာတော့သူရဲ့တွစ်ဆုံဆွေးနွေးမှုဆိုင်ရာမှတ်တမ်းတချို့ကိုပြန်ပြီးတင်ထားတာတွေ့ရပါတယ်။ဒါဟာအစိုးရဌာနတွေကြားပူးပေါင်းဆောင်ရွက်မှုမရှိဘူးဆိုတာကိုပြတာနေတယ်လို့တရုတ်ထိပ်ပိုင်းခေါင်းဆောင်တွေဘက်ကဂျင်ကန်းကိုပြဿနာအဖြစ်ရှုမြင်နေသေးပဲဆိုတာပြတာနေတယ်လို့လည်းသုံးသပ်ကြပါတယ်။စင်ကာပူအမျိုးသားတက္ကသိုလ်ကတရုတ်အရေးချွမ်းကျင်သူအယ်ဖတ်ဝူကတော့တရုတ်အစိုးရအနေနဲ့ဂျင်ကန်းကိုယာရုကနေဖယ်ရှားပြီးဘယ်လိုကင်တွယ်ရမှန်းမသိပဲဖြစ်နေတာကိုပြနေတယ်လို့ VOA ကိုပြောပါတယ်။အသက်58နှစ်အရွယ်ဝန်ကြီးဟောင်းဂျင်ကန်းဟာတကယ်တော့တရုတ်ခေါင်းဆောင်ရှီကျင်ပင်ရဲ့အယုံကြည်အားထားဆုံးပုဂ္ဂိုလ်စီးနံမှာပါဝင်ပါတယ်။ဒါပေမဲ့ဇူလ25ရက်နေ့ကဗီယက်နမ်နဲ့တရုတ်လင်္ကာနိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေနဲ့တွေ့ဆုံဆွေးနွေးပွဲအပြီးမှာတော့လူမြင်ကွင်းကနေပြတ်ကွယ်သွားတာကြောင့်တရုတ်ကွန်မြူနစ်ပါတီရဲ့တက်တစ်ဆာတူအခုလိုထူးထူးဆန်းဆန်းပြောက်သွားတာကိုအဖြေရှာဖို့စူးစမ်းနေကြတာလည်းဖြစ်ပါတယ်။
ဒိမတ်နိုင်ငံမှာကိုရန်ချန်းကိုမိရှုဆန္ဒပြနေတာတွေကိုအလင်းအမြန်တားဆီးပေးဖို့တူရကီနိုင်ငံသားရေးဝန်ကြီးဟန်ဖီဒန်ကဒိမတ်နိုင်ငံသားရေးဝန်ကြီးလာရမ်ဆွန်စီကိုစနေနေ့တုန်းကတယ်လီဖုန်းနဲ့ဆက်သွယ်ပြီးတောင်းဆိုတိုက်တွန်းခဲ့တယ်လို့တူရကီနိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူတူကပြောဆိုပါတယ်။ကိုရန်ချန်းကိုအခုလိုစွတ်စွတ်ဝါဝါဇက်တိုက်ဆိုသလိုစော်ကားနေတာကိုရှုံးချကြောင်းတူရကီနိုင်ငံသားရေးဝန်ကြီးကဒိမတ်နိုင်ငံသားရေးဝန်ကြီးကိုပြောဆိုခဲ့ပြီးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုတဲ့အစီအစဉ်အောက်မှာအခုလိုလှုပ်ဆောင်ခွင့်ပြုတာဟာလက်ခံနိုင်စရာမရှိဘူးလို့ပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကအစ္စလမ်ဘာသာကိုစန့်ကျင်တဲ့အဖွဲ့ငယ်တစ်ခုကမြို့တော်ကိုပေဟေဂင်မှာရှိတဲ့တူရကီနဲ့အီဂျစ်တန်ယုံနေရှိမှာကုရန်ကျမ်းကိုမိရှုဆန္ဒပြခဲ့ပြီးနောက်အခုလိုတူရကီနိုင်ငံသားရဲ့ဝန်ကြီးကတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုခဲ့တာဖြစ်ပါတယ်။စနေနေ့ကတော့ဒိမတ်နိုင်ငံသားရဲ့ဝန်ကြီးကဒိမတ်နဲ့တူရကီဟာယင်းနေ့တဲ့မဟာမိတ်တွေဖြစ်ကြောင်းဒီကိစ္စကြောင့်မတင်မတင်အပြစ်မခံဖို့ကအရေးကြီးတယ်လို့ Platform X လူမှုကွန်ရက်မှာရေးသားထားပါတယ်။ပြီးခဲ့တဲ့ရက်သက်တပ်ပတ်တွေအတွင်းကလည်းဒိမတ်နဲ့ဆွီဒင်နိုင်ငံတွေမှာကိုရန်ချမ်းကိုမီးရှို့ဆန္ဒပြတာတွေလုပ်ခဲ့ကြပါသေးတယ်။ဆွီဒင်နဲ့ဒိမတ်အစိုးရတွေကတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုတားမြစ်တိုင်ခြင်းမရှိဘူးလို့ပြောဆိုထားပါတယ်။ဖီယိုရဲ့တနင်္ဂနွေနေ့မနေ့ပြန်ဇန်လွဲအစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်အခုတော့ဘတ်စင်ကန္တာတွေကိုစတင်ထုတ်လင်းပါမယ်ပထမအဆုံးအနေနဲ့ကတော့ဒို့အတန်အစီအစဉ်ဖြစ်ပါတယ်ဆရာနာသိမ့်မှုစန့်ကျင်လို့ထောင်ချနေသူတွေရဲ့မိသားစုဝင်တွေထဲမှာတချို့ကစိတ်ပိုင်းရုပ်ပိုင်းထိခိုက်မှုတွေဖြစ်နေပါတယ်အချင်းကြနေတဲ့နိုင်ငံရဲ့အချင်းသားတွေပြန်လွတ်လာဖို့မိသားစုတွေကမျှော်လင့်တကြီးဆောင်စားနေကြပါတယ်ဒါကို Frontier မြန်မာဝိုင်းတော်သားတွေကဒို့အတန်အစီအစဉ်မှာတင်ဆက်ပေးထားပါတယ်
ตรงนั้นเลยล่ะเราอันนี้ว่าตาบาริตายตาแม่อันนี้ตาเลยมาป่าတော့ไอ้เจ้าป่าတော့ไปก็တော့မကောင်းပေါ့เนา
ะတကယ်တော့စိတ်ပိုင်းဆိုင်ရာကိုပါဖြတ်စီးတာကာကာရှင်19နဲ့အတူပေါ့ဗျာတာသူရဲ့စိတ်ပိုင်းဆိုင်ရာကိုပေါ့ဗျာတာသူထော်มาရော
မြန်မာနိုင်ငံကအကျဉ်းထောင်တွေနဲ့အချုပ်ခန်းတွေမှာနိုင်ငံရေးအကျဉ်းသား19,000ကျော်ရှိနေပါတယ်သူတို့အလုံးအတွက်မိသားစုနဲ့မိတ်ဆွေတငယ်ချင်းအလုံးဟာစိတ်ဖိစီးမှုတွေစိုးရိမ်ပူပန်မှုတွေရှိနေကြမယ်ဆိုတာကတော့မြေကြီးလက်ခတ်မလွဲပါပဲ။အဲ့ဒီမိသားစုနဲ့မိတ်ဆွေတငယ်ချင်းတိုင်းဟာလည်းသူတို့ရဲ့ချစ်ခင်ရတဲ့သူတွေမကြခင်ပြန်လည်လွတ်မြောက်လာလိမ့်မယ်ဆိုတဲ့မျှော်လင့်ချက်နဲ့ရှင်သန်နေကြရတာပါ။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါရစေ။ ဒီစီစဉ်ကို Foundation Heron တဲကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်ဆောင်းပါးကိုဒို့အတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ The Nation Voice သတင်းဌာနကသတင်းထောက်တွေကစူးစီးတင်ဆက်ပေးထားပါတယ်။ဆောင်းပါးအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင
်။ကဆုံလာပြီနေ။အဲ့ဒီနေ့ကလည်းတော်မိုးတယောက်အိတ်မပြောခဲ့ပါဘူး။လူငင်းချမ်းသာခွင့်နဲ့အတူတားမပြန်လာမလားဆိုတဲ့ခံစားချက်နဲ့မျှော်နေမိပါတယ်။ဒီနေ့ဆိုရင်သူမသားနဲ့သူမတွေ့ခွင့်မရတာနှစ်နှစ်ကျော်ရှိနေပါပြီ
။အဲ့လိုအချိန်ခါလေးတွေရောက်တဲ့အန်တီညော်တာပေါ့။ဒါကရောက်ပြီးအဲ့နေ့ကျခမင်းတော်တနေ့ကိုမစားနိုင်ဘူး။တောင်းလာမှလားမြောက်ကလာမှလားနဲ့ညော်တာပေါ့တိုင်းရောက်ပြီးစောင်းလေးတော့တယ်လို့အန်တီကအရင်စိတ်ထဲမထည့်ထားပါနဲ့တဲ့တအားတော့တေးတန်းကြခါတာတဲ့။အဲ့လိုပြောတော့အလျာမိခင်တယောက်လေးသူများရင်းလွတ်လာတာကိုအန်ဒီဝါသားပါတဲ့တိုင်းဒါနဲ့အန်ဒီတားလေးမပါတော့အဲ့ဒီမှာတော့စိတ်ကတော့မကောင်းပေါ့တော့
အန်ဒီကလည်း
ကဆုံလာပြီဗုဒ္ဓအထိမ်းအမှတ်နေ့အဖြစ်နိုင်ငံတော်ဝန်ကနိုင်ငံရေးအကျဉ်းသားအကျဉ်းသူ2153ဦးကိုလူငင်းချမ်းသာခွင့်ပေးခဲ့ပါတယ်အဲ့ဒီအထက်မှာတော်မိုးရဲ့သားအသက်26နှစ်အရွယ်သားတယောက်ကတော့မပါခဲ့ပါဘူးသူကိုပြီးခဲ့တဲ့နှစ်ကစစ်ကောင်စီကဖမ်းမိခဲ့တာပါအမှုများစွာနဲ့တရားစွဲထောင်ချပြီးတည်တံပေးခံခဲ့ရပါတယ်တော်မိုးဟာတားဖြစ်သူအဖမ်းခံရပြီးတဲ့နောက်မှာပုံရှုပ်ကွယ်ရှုပ်နေထိုင်နေသူပါတည်တံချမှတ်ခံထားရလို့ပြန်မလွတ်နိုင်မှန်းသိပေမဲ့မနှမိုးလင်းနာနဲ့သားရဲ့မျက်နှာလေးကိုမြင်အောင်ကြည့်ပြီးမေတ္တာပို့တယ်လို့ဆိုပါတယ်သားကိုတတိယစိမ့်တဲ့အတူညတိုင်းတနာရီလောက်သားအိပ်ပျော်ပါလေ
။ဆန်သားကျတော့တိုင်းအတိုင်းမတည်ဘို့ပြီးတာနဲ့ပြီးခဲ့မယ်။နေရန်ဆန်သားနေရတဲ့တိုင်းအချင်းတို့ပြောရရင်တော့အဲ့တော့သူရှိတာအရင်ကဟန်ဆောင်မင်းကြီးနေရတာလေ။အဲ့ဒီတားလိုက်ရလေ။စိုးရတဲ့သူမဟုတ်လေမတော်လေ။ကိုတို့ဖြစ်သွားတော့အဲ့ဒီအတိုင်းမတည်ဆန်သားတော့တိုင်းတော့နေရာလည်းမျောလေးကြတဲ့ငါအနီတို့ကသူ့ကိုမျောလေးကြတဲ့အနီတို့တတ်ရှင်တာဘယ်နည်းကြမ်းလဲဘယ်နည်းကြမ်းလဲနဲ့အခုဆိုညာကတည်းကအိမ်မပြောဘူးကွာအခုဆိုတော့အိယာငိုတာနဲ့အနီသားကျူအနီဆေးရောက်သွားပြီ
2021ခုနှစ်စစ်တပ်အာဏာသိမ်းပြီးကတည်းကစစ်အာဏာရှင်ဟာနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီနတ်ဆာကားလို့အမည်ခံထားတဲ့အာဏာရှင်အဖွဲ့အစည်းကိုစန့်ကျင်သူတွေမှန်သမျှဖန်စီတင်တင်ခဲ့ပါတယ်ABB ရဲ့ထုတ်ပြန်ထားတဲ့စာရင်းတွေအရအခုနှစ်စူပိုင်းလ10ရက်နေ့အထိစစ်တပ်ရဲ့ဖမ်းဆီးခံခဲ့ရသူစုစုပေါင်း 23,884 ဦးရှိနေတာပါဒီအထက်မှာတည်တံချမှတ်ခံရသူစုစုပေါင်း155ဦးရှိပြီဖြစ်ပါတယ်ဒီနေ့ထဲမှာတော့လွတ်လပ်ရေးနေ့တကြံနဲ့ကစုံလာပြီးနေ့တွေမှာလူငင်းချမ်းသာခွင့်ပေးတာ3ရက်ရှိပါပြီနေရူးနေမြတ်တွေရောက်ပြီးဆိုအချင်းကြခံရတဲ့သူတွေရဲ့မိသားစုဝင်တဲ့တငယ်ချင်းမိတ်ဆွေတွေဟာဒီတခါတော့လွတ်တန်ကောင်းပါရဲ့ဆိုပြီးမျှော်လင့်တကြပါတယ်။တချို့မိသားစုဝင်တွေဆိုအချင်းထောင်တွေရှိကိုကုလူများလွတ်မလားဆိုတဲ့မျှော်လင့်ချက်တွေနဲ့တွားရောက်ဆောင်ဆိုင်တကြပါတယ်။ဒါပေမဲ့ဒီမျှော်လင့်ချက်တွေကိုတစ်ခါတစ်ခါရိုက်ချိုးခံရပေါ့မနေတော့ပါဘူး။ AAPP ကတာဝန်ရှိသူကိုထုံးကြည့်ကတော့ဒါဟာအနာပိုင်တွေဘက်ကတမင်ရွယ်ချက်ရှိရှိညှဉ်းပန်းနေတာလို့ဆိုပါတယ်။အချုပ်ခံရတဲ့အချင်းသားတွေရဲ့နာမည်နဲ့သူတို့အတက်ခံရတဲ့ပုံမှန်ထောင်ဒဏ်တွေနဲ့တကွလူသိရှင်ကြားထုတ်ပြန်ပေးတဲ့ဒါပေမဲ့သူတို့မလုပ်ပေးဘူး။ဒါကြောင့်မိသားစုတွေကသူတို့ချစ်ခင်ရသူတွေဘယ်ထောင်မှရှိရဲဆိုတာလည်းမသိကြဘူးလို့သူကပြောပါတယ်။ဒါပြင်လူငင်းချင်တာဝင်ပေးရင်ဘယ်သူလွတ်မယ်ဆိုတာကိုလည်းဘယ်သူမှမသိနိုင်ပါဘူး
။ဒါပေမဲ့လူတွေကအောက်တာဝတီပို့တာလေညာနော်။ဆက်တော့ကဘလို့အုံပုံထောင်ပို့တာလေညာ။ပို့ပြီးထောင်ပြောင်းခွဲပြီးတော့ထောင်ပြောင်းနေလုပ်ထားတဲ့အခါကျတော့လေလွတ်လို့လွတ်သားဆိုပြီးတော့ညာမရှိမရှိမပေါ့ညာ။နော်ဆက်လေးတွေစုပြီးတော့ချင်းသားပြီးတော့မိသားစုတွေကသွားချို့တယ်။တကယ်တကယ်နေဝင်သွားတဲ့အချိန်ကြီးကိုယ့်ရဲ့သားတွေသမီးတွေသူတွေသူမတွေလေယောက်ျားတွေဇနီးတွေပါမလားဗျာတကယ်တကယ်ကျတော့စိတ်ပိုင်းဆိုင်ရာကိုပါဖြတ်စီးရတာကာကာရှင်19နဲ့အတူပေါ့ဗျာသားသူရဲ့စိတ်ပိုင်းဆိုင်ရာကိုပေါ့ဗျာသားသူထော်မာရောက်မိသားစုနဲ့ဒီကာကာရှင်နဲ့ဂျာမာတတ်ရှုတာပေါ့
ကိုမောင်တယောက်ကတော့သူ့အကိုကိုထောင်ပြင်ကလူအုပ်ကြီးနဲ့အတူမဆောင်နိုင်ပါဘူး။သူကစစ်တပ်ဆန့်ကျင်မှုအတွက်တောထဲမှာလက်နက်ကင်တိုက်ပွဲဝင်နေသူတယောက်ပါ။သူရှေ့တန်းရောက်နေချိန်မှာပဲသူ့အကိုဖြစ်သူက ဆန္ဒပြလို့ဆိုပြီးအဖမ်းခံခဲ့ရတာပါ။အကိုအတွက်တစ်ချိန်လုံးပူပင်နေခဲ့ပါလေ။ပစုံလမ်းမှာလွတ်မဲ့သူတွေအများကြီးရှိတယ်လို့သူကြားထားလို့လည်းအများကြီးမျှော်လင့်ထားခဲ့တာပါ။တ
ကယ်ချင်းတွေကိုဖုံးဆက်တာပေါ့။အင်းရောင်းနေငါကူရောပါလာလာမလို့ငါကူလည်းပထမဆုံးထားရဲ့သူကတော့ငိုင်းအားကနေပြန်လာတာငါကူလည်းလွတ်လပ်ပါမလားမသိဘူးသူကကြည့်ပြီးကမှပါညာလို့ကျွန်တော်ပြောလို့ကြတော့အေးဒါရီရမင်းကူရောမပါဘူးပါညာပြောလို့ကြတော့ပြန်ပြီးကြတော့ဖြေပြင်းရတာပေါ့နောက်တစ်ခါတော့ပါမှာပေါ့ဟောညညသူလည်းအိမ်မက်ကြီးပဲတာပေါ့ကျွန်တော်တို့ဒီလိုလေးသူ့ကောင်ပဲရုံးကန်လာတဲ့နေတာတခုမှဒီလိုမျိုးအခုကတော့ထောင်ထဲမှာကြာပြီးကျွန်တော်တော့ဒီဆက်မှာရောက်နေတာဆိုတော့ဒီမှာဒီထောင်ထဲမှာလည်းတမကြီးကမကောင်းဘူးတင်းကြတော့တစ်ခါတစ်ခါအခုဒီကဘယ်တခါတည်းပြန်ပြန်တွေ့ကြည့်လို့ရှင်ဘူးကြီးပါဗျာ
ပြီးခဲ့တဲ့လကပဲကိုမောင်သူ့အမေဆုံးပြီဆိုတဲ့သတင်းစိုးကိုကြားခဲ့ရပါတယ်သူ့အမေနေမကောင်းဖြစ်ချိန်မှာပြုစုပေးမဲ့တာသမီရောယောက်ျားပါအနားမှာရှိမနေပေးနိုင်ခဲ့ပါဘူးမိခင်ဖြစ်သူရဲ့စာပနာကိုသူ့ရောထောင်ထဲမှာရောက်နေတဲ့အကိုဖြစ်သူပါတွားရောက်ခွင့်မရခဲ့ပါဘူးအာနာသိပြီးနောက်ဒီလိုပုံစံနဲ့မိသားစုပေါင်းများစွာဟာအစိတ်စိတ်အမှောင်မှာပြိုကဲခဲ့ပြီးစိတ်ပိုင်းဆိုင်ရာမှာလည်းဆူဆူရော်ရော်ထိခိုက်ခံတာကြရပါတယ်။88မျိုးသက်ចောင်းသားတအူးလေးဖြစ်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာចောင်းသားဒီမိုကရက်တစ်တအူးကိုဦးဆောင်နေသူကိုမိုးဒီစုံကတဟာစေအုပ်ချုပ်ရေးအောက်ကမြန်မာသမိုင်းရဲ့ဆိုးဝါးတဲ့အစိတ်ပိုင်းတစ်ခုဖြစ်တယ်လို့ဆိုပါတယ်
။မိသားစုတွေတပွဲပြားပြတ်သွားတယ်။ဒီအဆိုးဝါးအဆက်ဆက်ကမိသားစုတစုကောင်းစားရေးအတွက်ဘာတစ်ခုမှလုပ်ပေးရတာမရှိဘူး။မိသားစုတွေဘဝအခုကအများကြီးပြည့်စည်သွားတယ်။ပြည်နိုင်ငံရေးကျင်းသားတွေကိုကြည့်ပါ။လူလူလူတွေကိုကြည့်ပါ။အကုန်လုံးကဘဝတွေကကျိုးချေသွားတဲ့အဆင်ရှိတယ
်ပရိပခါကြောင့်ရလာတဲ့စိတ်ပီစီမှုတွေဟာအများကြီးတက်ရောက်မှုရှိပါတယ်မကြသေးခင်နှစ်တွေတုန်းကကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကနေပရိပခါအခြေအနေတွေကြားကစိတ်ပိုင်းဆိုင်ရာကျန်းမာရေးနဲ့ပတ်သက်တဲ့လေ့လာမှုတရားကျော်ကိုပြုလုပ်ခဲ့ပါတယ်အဲ့ဒီလေ့လာချက်အရာပရိပခါဖြစ်စဉ်တွေကြုံတွေ့နေရသူ9ယောက်မှာတယောက်ဟာစိုးရိမ်ပူပန်တာစိတ်တက်ကြတာထိခိုက်မှုအပြီးဖြစ်တဲ့စိတ်ပိုင်းဆိုင်ရာယောဂဒါမှမဟုတ်စိတ်ကစဉ်ကလေးဖြစ်တာလို့စိတ်ကျန်းမာရေးပြဿနာတွေရှိကြပါတယ်။ဘယ်စိတ်ကျန်းမာရေးပြဿနာမဆိုလက္ခဏာတွေကိုစစ်ဆေးကုသမှုယူဖို့အရေးကြီးတယ်လို့စိတ်ကျန်းမာရေးအထူးကုဆရာဝန်ဒေါက်တာမွန်မွန်ကပြောပါတယ်။တေချာမကူစားရင်ပိုဆိုးရတဲ့အခြေအနေတွေကိုကြုံတွေ့ရနိုင်တယ်လို့လည်းသူကဆိုပါတယ်။
ကိုမတိတာ၊ကိုညာကိုမတိတာ၊ကိုရဲ့ personal care ကိုဆုံးကတ်တော့တာ၊ကိုရဲ့ပညာရေးလူစုရေးစီးပွားရေး၊ကိုရဲ့အရေးကိစ္စတွေကိုမဆန်းဆောင်နိုင်တော့တဲ့အဖြစ်ဖြစ်သွားတာပေါ့။နောက်ကိုမတိတဲ့ခြင်းကိုဟိုတခြားဟိုဆိုးရတဲ့လက္ခဏာတွေပေါ့ hallucination တို့ delusion တို့မရှိတဲ့အာရုံတွေရောက်လာ၊ရလာတယ်။ဒီတော့ကတော့ဒီဖြစ်တဲ့ခုံဆောင်နိုင်အဲ့ဒါတွေပေါ့မရှိတာရင်ရှားမှာမယ်၊မရှိရင်ရှင်းမှာမယ်။အဲ့ဒါတွေပါဖြစ်လာရင်ဒီလူများရဲ့အဖြစ်ရောက်လာလို့ရှင်းတာတော့ဒီအဲ့ဒါကြတော့သိဖို့တရားနဲ့သိဖို့ပါရေးတဲ့ရောက်သွားနိုင်တာပေါ့။အများနဲ့ဒီလူများရဲ့အသိုံနဲ့ဖြစ်သွားနိုင်တာ
ပေါ့လေ။ဒါကြောင့်မစိတ်ပီစီပူပန်တာများနေသူတွေဟာကိုကိုကိုကယူဆိုင်ဖို့ဦးစားပေးတင်ပြီးအိပ်ဆက်ခြင်းကအရေးပါတယ်လို့ကောင်းတဲ့အတွေ့အကြုံများများတွေ့ပြရမယ်လို့ဒေါက်တာမွန်မွန်ကဆိုပါတယ်။ကိုရှင်သမားကိုချစ်ရတဲ့သူတွေကိုကူညီနိုင်မယ်ဆိုတဲ့အတွေ့အမျိုးတွေလည်းတွေးပြဖို့လိုအပ်တယ်လို့ဆိုပါတယ်။တော်မှုအတွက်ကတော့သူသားတည်တံ့ချမှတ်ခံထားရပါမယ်။တနေ့တော့လွတ်လည်မယ်ဆိုတဲ့မျှော်လင့်ချက်ကခိုင်မာနေစေပါ။တူသားတမကတူသားလိုသူအားလုံးအတွက်နေ့တိုင်းဆူတောင်းပေးနေစေဖြစ်ပါလေ
။မိသားလေးနဲ့တကွအင်းစိတ်ဆောင်ပြန်လာရှိကြကုန်သောနိုင်ငံရေးကျင်းသားအားလုံးအမြန်ဆုံးလွတ်မြောက်ပါလွတ်မြောက်ကြပါစေတောင်းအန်တီမထည့်ဘူးကြားရမကြိုက်ဘူး။ဟောလွတ်မြောက်ပါစေလွတ်လာပါစေ။ဟောအန်တီရဲ့ဆူတောင်းလေးအော်ပြီးရင်လည်းအပြင်ကခလေးတွေဒုက္ခနဲ့တည်းအားလုံးဆက်ဆက်ရရအဆင်ပြေအောင်မြင်ပါစေ။သူတို့အောင်မအန်ဂီတာလေးကပြန်ဆုံးပြလာပါလိမ့်။
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီအစီအစဉ်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာ Foundation Hero တဲ့နဲ့ The Nation Voice တို့ကပူးပေါင်းတင်ဆက်ထားတာဖြစ်ပါတယ်။ဒိုးတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ဒါကတော့နိုင်ငံရေးအကျဉ်းသားတွေရဲ့မိသားစုတွေရဲ့ဘဝတွေကိုတင်ပြပေးခဲ့တဲ့ဒိုးတန်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။ကုဆလပီတော့ဒီမိုကရေစီလူအခွင့်အရေးနဲ့ခေပြိုင်ကဘာအစီအစဉ်ကိုတင်ပြပါမယ်။ဒီတစ်ပတ်တင်ပြထားတဲ့အကြောင်းအရာကအမျိုးသမီးတွေအပေါ်နှိမ့်ချရှုမြင်တာနည်းတော့အောင်ဘလို့ဆောင်ရွက်ကြရင်ကောင်းပါမလဲ။ဒီအကြောင်းအရာကိုအမျိုးသမီးရေတက်ကြွလှုပ်ရှားသူမက်ခင်လေးနဲ့ဦးတင်မောင်တန်းတို့ကဒီတစ်ပတ်မှာဆွေးနွေးထားပါတယ်။ဆွေးနွေးချက်အပိုင်းနှစ်ဖြစ်ပါလေ။
လောသမဂ္ဂကွန်ကျိုးတက်ရေးစီစဉ် UNDP ကထုတ်ပြန်ခဲ့တဲ့ဒိန်ကွဲပြားမှုဆိုင်ရာလူမှုသဘောထားစံနှုန်းအညွှန်း GSNI စီရင်ခံစားမှတွေ့ရှိချက်အရဆိုရင်တော့မြန်မာနိုင်ငံအမျိုးသမီးတွေပေါ်နှိမ့်ချကြည့်နေတဲ့အစွဲကင်းတဲ့သူက3.58%ခန့်လုံးပဲရှိတယ်လို့ဆိုပါတယ်။ဒီစင်ခါစားနဲ့ပတ်သက်လို့ဘာကြောင့်ခုလိုဖြစ်နေရတယ်ဆိုတာကိုပထမပိုင်းဖြစ်မှတ်ခင်နေနဲ့ကျွန်တော်တို့ဆွေးနွေးတင်ပြခဲ့ပါတယ်။အခုဒုတိယပိုင်းဆွေးနွေးချက်မှာကျွန်တော်ခုလိုစပြီးမေးကြည့်ခဲ့ပါတယ်။အမျိုးသမီးတန်းတူရေးမှာတိုးတက်မှုများများရဖို့ဆိုလို့ရှိရင်စစ်ကောင်စီရဲ့အာဏာမရှိတော့တာကတော့အဓိကလို့ပြောရမှာပေါ့နော်။သို့တော့ဒီအချက်အပြင်မြန်မာနိုင်ငံမှာဘလို့ဥပဒေတွေနောက်ကျွန်တော်တို့ဒီသဘောထားစံနှုန်းတွေလက်တွေ့လှုပ်ဆောင်ကြဖို့တွေကိုပြင်ပြပြင်ပြောင်းလဲဖို့များလုံးပဲလို့ဆရာမထင်ပါတယ
်။ဟုတ်ကဲ့ပါ။အဓိကတော့ကျွန်တော်တို့အခုဒေါ်လှိုင်ရေးကာလပေါ့နော်။ဒေါ်လှိုင်ရေးကာလမှာတော့အဓိကပုံရိပ်မှန်ချက်ဖြစ်တဲ့စစ်ကောင်စီပြုတ်ချရေးတော့ကျွန်တော်တို့အတူတူအမျိုးသားအမျိုးသမီးတွေအတူတူတန်းတူပေါ့နော်။ပါဝင်ဆောင်ရွက်နေကြတယ်။ဒီအတွက်လည်းကျွန်တော်တို့ကကျေးဇူးလည်းတင်တယ်။အဲဂုဏ်လည်းယူတယ်။ဒါပေမဲ့အဲ့ဒီအနေနဲ့အတူကျမတို့ဆရာခုနကပြောသလိုဘာတွေကိုပြင်ဆင်ပြီးတော့ပြင်ဆင်ထားဖို့လိုမလဲဆိုတော့အခုချိန်ကတော့ကျမတို့ပြင်ဆင်လို့ရတဲ့အချိန်ဖြစ်တဲ့အတွက်စစ်ကောင်စီပြုတ်ချသွားပြီးရင်တော့ကျမတို့ကအနာဂတ်ရဲ့ constitution မှာပေါ့နော်အနာဂတ်မြန်မာနိုင်ငံရဲ့ constitution မှာအမျိုးသားအမျိုးသမီးလိင်စိတ်ခံယူမှုကွဲပြားတဲ့သူတွေဘာသာရေးအပြင်လူမျိုးရေးအပြင်လူနည်းစုတွေအတွက်တာတူညီများရှိတဲ့အာမခံချက်ကိုပေးနိုင်တဲ့ constitution ကိုဖြစ်ဖို့လိုတယ်။အဲ့ဒီ constitution ထဲမှာအာမခံချက်တွေကိုအဓိကထည့်သွင်းရေးဆွဲထားဖို့လိုတယ်။နောက်တစ်ခုကတော့တော်လှန်ရေးပြည်ပစင်းကျမတို့လုပ်လို့ရတာကတော့ WPS လို့ကျမတို့ပြောတဲ့ Women Peace and Security Agenda ပေါ့နော်။ဒီအမျိုးသမီးများငြိမ်းချမ်းစွာနဲ့လုံခြုံစွာဘေးကင်းရေးအတွက်အစီအမံလေးကျမတို့လုပ်လို့ရတယ်။ဟိုကျမတို့3PM 1R လို့ပြောတာပေါ့နော်။ပိုင်ဝင်ခွင့်ပေးရမယ်။နော်တော်နိုင်ပြီကာလာမှာကျမတို့ပြန်ပြီးတော့အကုန်လုံးစီမံလေးလုပ်တဲ့ခါမှာသူတို့ကိုပါဝင်ခွင့်ပေးရမယ်သူတို့ကိုအကာအကွယ်ပေးရမယ်ကြိုတင်တားဆီးနိုင်မှုတွေလုပ်ပေးရမယ်ကူညီထောက်ပံ့မှုတွေနဲ့ပြန်လည်ကူစားမှုတွေလုပ်ပေးရမယ်အဲ့ဒီအစီအစဉ်ကတော်နိုင်ပြီတာနဲ့ဒီမဟုတ်ဘူးအခုတွေကနေပြီးတော့ဟိုဘယ်လိုလုပ်မလဲဆိုတဲ့ policy တွေ plan တွေလည်းလှုပ်ထားလို့ရတယ်ဒါကတော့အားချင်းလုပ်လို့ရတဲ့အစီအစဉ်ဖြစ်ပါတယ်နောက်တစ်ခုကတော့ကျမဟိုက root cause ကိုကြည့်ရမှာပါနော်ခွဲခြားမှုတွေမရှိဖို့အတွက်ဆိုရင်ဘာ root cause လဲကျမတို့တိကျရှာဖို့လိုတယ်အဲ့ဒီအရင်းမြစ်ပြဿနာကိုရှာပြီးတော့အဲ့ဒါတွေကိုဖြေရှင်းနိုင်မဲ့ဥပဒေတွေမူဝါဒတွေကိုတက်ဖန်ပေးဖို့လိုပါတယ်အဲ့တော့ anti discrimination law လို့ပြောလို့ရတယ်ကျမတို့ဟိုခွဲခြားဆက်ဆံမှုပပျောက်ရေးဥပဒေမျိုးကိုလည်းကျမတို့ပြဋ္ဌာန်းဖို့လိုတယ်နောက်တစ်ခါအမျိုးသမီးများပေါ်မှာနှီးပေါင်းစုံနဲ့အကြံဖတ်မှုပပျောက်ရေးဥပဒေမျိုးကိုလည်းကျမတို့ပြဋ္ဌာန်းဖို့လိုတယ်ဒါကတော့ဥပဒေတွေအများကြီးရှိမယ်နောက်တစ်ခါအမျိုးသမီးတွေဘတ်စုံဖွံ့ဖြိုးတိုးတက်ရေးအတွက်မဟာဗျူဟာစီမံကိန်းတွေလည်းကျမတို့ရေးဆွဲဖို့လိုတယ်ဆိုတော့ပြောရမယ်ဆိုရင်တော့အဆင့်အလိုက်ကျမတို့လုပ်သွားရမယ့်ဟာတွေအများကြီးရှိပါတယ်ဆရာအဲ့တော့ဒီဟာတွေကိုလည်းတစ်ခါတည်းကျတော့ကျမတို့ကဟိုဘာအချိန်အရန်ယူရမယ်လက်တွေ့မကြဘူးဆိုပေမဲ့တကယ်တမ်းစိတ်ဆန္ဒရှိတယ်ဆိုရင်တော့စနစ်တကျနဲ့ပေါ့နော်ဘာပြီးရင်ဘာလုပ်မယ်ဆိုတဲ့ဟာကိုကျမတို့တေချာစဉ်းစားပြီးတော့လုပ်သွားမယ်ဆိုရင်တော့ကျမတို့လိုချင်တဲ့အဲရည်မှန်းချက်ကရောက်မှာပဲဖြစ်ပါတယ်အဲအဓိကကျမပြောချင်တာကတော့ attitude ပေါ့စိတ်နေသဘောထားတွေပြောင်းဖို့ပဲလို့အဲ့တော့မူဝါဒဥပဒေကတော့အဟန့်အတားအနေနဲ့ကျမတို့မလုပ်အောင်မဖြစ်အောင်ကာကွယ်ပေးမယ်ဖြစ်လာခဲ့ရင်ဥပဒေရအေးအေးယူမယ်ဆိုတာရှိပေမယ်တကယ်တမ်းပြောင်းဖို့လိုတာတော့ကျမတို့စိတ်ပါပဲအမျိုးသမီးပဲဖြစ်ဖြစ်အမျိုးသားပဲဖြစ်ဖြစ်လိင်စိတ်ခံယူမှုကွဲတဲ့သူပဲဖြစ်ဖြစ်အားလုံးဟာလူပဲလေးစားမှုနဲ့အပြန်အလှန်တန်ဖိုးထားမှုနဲ့ဆက်ဆံမယ်ဆိုရင်တော့ခုနပြောနေတဲ့ bias တွေကလည်းကျမတို့ပျောက်သွားမယ်လို့ယူဆတယ်အဲ့လိုမျိုးစိတ်နေသဘောထားပြင်ဖို့ဆိုရင်တော့ကျမတို့စကားစပြုတ်တဲ့ဒီစောင့်နေဆရာလို့ပါအောင
်ဟုတ်ကဲ့ဆရာမဒီလက်တွေ့အခုလောလောဆယ်မှာလည်းလုပ်လို့ရတာတော့မိသားစုတွေတုံးပါနော်ဆိုတော့မိသားစု institution လို့ပြောတဲ့ဖွဲ့စည်းတွေထဲမှာဟောကျင့်ကြံအားထုတ်ပြုမှုလုပ်ကြမှုဘာတွေပြောင်းရမယ်လို့ဆရာမပြောချင်ပါတယ
်။ကျမတို့ကတော့အများအားပြောတာအင်အားစတာပေါ့နော်ကိုမိသားစုကစရဲဆိုတော့ခုနကကျမပြောခဲ့တယ်လို့ပဲအပြန်အလှန်လေးစားမှုပေါ့။ဥမာအဖြစ်ဟိုကျမတို့အိမ်နေမှာဆိုရင်ဆရာကကပြောထားတဲ့အထက်မှာလည်းပါတယ်အမျိုးသားတွေကအမျိုးသမီးတွေကိုရိုက်ခွင့်ရှိအမျိုးသမီးဆိုတဲ့အခါမှာကျမတို့ကကိုယ့်ရဲ့ဇနီးမယားဒီမဟုတ်ဘူးသားသမီးရဲ့မှာမှာသမီးတွေသားသမီးတွေကိုလည်းရိုက်ခွင့်ရှိရလို့ထင်တယ်။အိမ်မှာအိမ်အခုလုပ်နေတဲ့သူတွေကိုလည်းကျမတို့ကနှိပ်စက်ခွင့်ရှိရလို့ထင်တယ်။ကိုယ့်အိမ်မှာရှိထားတဲ့လူတယောက်ကိုဟိုကြေးကျွန်တကွယ်ဆက်ဆံတဲ့ဟာတွေကလည်းအများကြီးရှိနေတယ်။အဲ့ဒါတွေကစပြီးတော့ကျမတို့ပြင်ရမယ်။သူတို့ရဲ့အတန်တွေသူတို့ရဲ့ခံစားချက်တွေကိုလည်းကျမတို့နားထောင်ပြရတယ်။တခုခုဆိုရင်ဟုတ်ပြီကိုမိန်းမကိုအိမ်ထောင်ဘက်ကိုဟိုလေးစားတန်ဖိုးထားမှုတိတ်မရှိဘူးဆိုရင်တော့မှဘသူ့ကိုကြည့်ရမလဲဆိုကိုသားသမီးတွေကိုကြည့်ရမယ်။မိဘနှစ်ပါး အကျန်းဖတ်မှုတွေဖြစ်နေတယ်အစစ်မပြေမှုတွေဖြစ်နေရဲဆိုရင်အဲ့ဒီမှာတစားကံဖြစ်မယ်တားကံဖြစ်မယ်သူကကိုသားသမီးတွေဖြစ်တယ်ကိုသားသမီးတွေရဲ့မျက်နှာကိုကြည့်ပြီးတော့ကျမတို့ကလေးလေးဆဆနဲ့ဆဆမဲ့အိမ်အောင်ဘက်ကမှမဟုတ်ဘူးကိုသားသမီးတွေရဲ့စကားအောင်နားထောင်မယ်အနောက်နိုင်ငံတွေမှာတော့ဆရာရိုက်ကအပြေးဝါရှိတယ်ကလေးတွေကိုကြည့်လို့မရဘူးဆိုတဲ့ဟာရှိပေမဲ့ကျမတို့မြန်မာနိ
ဒီကတော့ဒီမှာလို့ပြင်နိုင်မှသာကိုယ်အိမ်ရာစနိုင်တယ်လို့ယူဆတယ်အဲ့တော့အဲ့လိုအပြန်အလှန်လေးစားမှုနဲ့တယောက်ရဲ့အတန်ကိုတယောက်နားထောင်မှုမရှိဘူးခံစားချက်တွေကိုကုညီဖိမှပြီးတော့နားလည်မပေးနိုင်ဘူးဆိုရင်တော့ကျမတို့ဘယ်လိုမှနိုင်ငံအဆင့်ကိုတွန်းနိုင်မယ်လို့ကျမတို့ယုံကြည်လို့မရပါဘူးဟုတ်ကဲ့ပါလူခွင့်ရေလှုပ်ရှားကြတဲ့အခါမှာပေါ့နော်မကြာခဏဆိုပြီးကျွန်တော်တို့ထိတိုက်လာတာ
အဲ့ဒါတည့်အရေးကြီးပါတယ်ဆရာဘာလို့ဆိုတော့ကျမတို့လည်းအမြဲတမ်းဒီဘာသာရေးနဲ့ယဉ်ကျေးမှုတလေးထုံးစံတွေရဲ့ခေါင်းဆောင်တွေကနေပြီးတော့စိန်ခေါ်မှုတွေကိုကျမတို့ အဲ့တော့အဓိကကတော့ဘာသာဓလေ့ထုံးစံထဲမှာရှိတဲ့လူတွေရဲ့ခံစားချက်ကိုအရင်အဲ့ဘာသာရေးခေါင်းဆောင်တွေကမေးကြည့်ကြပါဒါတွေကအဆင်ပြေလားစက်ပြီးတော့အဲ့ဓလေ့ထုံးစံတွေကစက်ပြီးတော့ကျင့်သုံးရင်ကောခေါင်းဆောင်တဲ့သူတွေအတွက်ပဲအဆင်ပြေပြီးတော့အထဲထဲမှာပါဝင်နေတဲ့အဝင်းဝိုင်းကကွန်မြူနတီတွေကလူတွေအတွက်အဆင်မပြေတဲ့ဓလေ့ထုံးစံတွေအများကြီးပါကို့ဘာသာကို့အစုတွေကနေမှဒီလူတွေကနေပြီးတော့ sense ပေါ့နော် chain ပြီးပြီးတော့လုပ်မယ်ဆိုရင်တော့ရမယ်လို့ထင်ပါတယ်ဒီမှာတို့မှာစကားလည်းရှိတယ်အဲရှေးထုံးလည်းမပယ်နဲ့ဆိုတဲ့ဟာမျိုးလို့ပေါ့နော်ဈေးသုံးလည်းမလွယ်နဲ့ဆိုလို့ဒီမှာတို့အကုန်လုံးပယ်ဖို့ပြောတာမဟုတ်ပါဘူးဒါပေမဲ့ရှေးထုံးနေရာလည်းအကုန်လုံးကောင်းနေရာတော့လည်းမဟုတ်ပါဘူးအဲ့တော့ NDA ရှိတဲ့စိတ်တောက်ဖြစ်စီတဲ့ရှေးထုံးနေရာတော့ဒီမှာတို့ပယ်သင့်တာလည်းပေးဖို့လိုပါတယ်ခစ်စနစ်နဲ့ညီအောင်လည်းကျမတို့ပြုပြင်ဖို့လိုပါတယ်ဒါတွေကိုတော့ဘာသာရေးကောင်းဆောင်တွေရဲ့အမျှော်မြင်တွေယဉ်ကျေးမှုအစုအဖွဲ့တွေရဲ့အမျှော်မြင်တွေနဲ့လည်းအများကြီးသက်ဆိုင်တယ်လို့ထင်ပါတယ
်ကျွန်တော်တို့ဆယ်စုတစုလောက်လွတ်လပ်တဲ့ကာလလေးတခုကျွန်တော်တို့ကြုံရပါဘူးဆိုအဲ့ဒီအချိန်မှာတော့အမျိုးသမီးအဖွဲ့ရဲ့လှုပ်ရှားသူတွေနဲ့ဘာသာဓလေ့အသီးသီးရပေါ့နော်ခေါင်းဆောင်တွေကြားမှာစကားပြောဆိုဆွေးနွေးတဲ့ရှင်ဒီဝဲတွေလောက်ဆောင်တာမျိုးရှိခဲ့ဘူးပါလားဒါနဲခဲ့တယ်ဆိုလို့ရှိရင်ရှိတာနဲခဲ့တယ်ဆိုလို့ရှိရင်စိတ်ခေါ်ချက်တွေကဘာတွေရှိခဲ့လို့ပါလဲဆရာမ
ဟုတ်ပါတယ်ဟိုဆရာပြောသလိုပဲဟိုမျက်နှာချင်းဆိုင်စကားပြောဆွေးနွေးမှုတွေကအင်တာနဲခဲ့ပါတယ်ဒါကလည်းကျမတို့အခုပြန်သုံးသပ်ကြည့်တဲ့အခါကျတော့အဲနှစ်ဖက်စလုံးမှာဟိုဘယ်လိုခေါ်မလဲအချိန်နော်မအားလက်တာလှုပ်ရှားတွေများပြားတာကြောင့်လည်းဖြစ်နိုင်တယ်ဘာလို့ဆိုတော့ကျမတို့အမျိုးသမီးခွင့်ရေးလှုပ်ရှားသူတွေကပြောတော့တာအတန်ကျယ်လို့တာလူတွေသိတာတကယ်တော့အရေးအတွက်အားဖြင့်ဆိုရင်လက်ချိုးရေလိုတောင်ရတယ်ပေါ့နော်ဟိုနည်းနည်းလေးနဲ့ဟိုနည်းနည်းနဲ့ကြဲကြဲဝိုင်းနေရတဲ့အခါကျတော့တကယ်လုတ်တင်လုတ်ထိုက်တဲ့ဟာတွေကျမတို့မလုံနိုင်တာတွေအများကြီးပဲခုနဆရာပြောသလိုပဲဘာသာရေးကောင်းဆောင်လေးနဲ့တိတိကျကျအခြေလဲသွင်းနှီးညှိနှိုင်းပြီးတော့ကျမတို့ရဲ့စိတ်ပူပန်မှုတွေကျမတို့ရဲ့ဖြစ်စေခြင်းတဲ့ဟာတွေကိုတိတိကျကျစပြသွင်းနှီးမယ်သူတို့ဘက်ကလည်းသူတို့ရဲ့စိတ်ပူပန်မှုတွေစပြသွင်းနှီးမယ်ဆိုရင်တော့ပိုကောင်းတဲ့အဖြစ်တစ်ခုရမယ်လို့ကျမတို့ယုံကြည်တယ်ဒါပေမဲ့ကျမတို့အဲ့ဒါကိုမတော်နိုင်ခဲ့ဘူးအမှုလင်းပြောတယ်လုတ်တော့လုတ်ကြတယ်ဒါပေမဲ့လုတ်တဲ့အခါမှာလဲခိတ်တိုက်တွေ့တယ်လို့ပုံစံမျိုးတွေကများတာပေါ့နော်ကျမတို့အားလုံးသိပါတယ်မျိုးဆောင်ဥပဒေလိုကိစ္စမျိုးပေါ့ဆိုလို့ရှိရင်ဒါနိုင်ငံရေးရွယ်ချက်နဲ့လုတ်တာကျမတို့ကလည်းလုံးဝမဖြစ်တဲ့ဆိုတဲ့ဟာမျိုးနဲ့ကျမတို့ကလည်းပြန်တုံ့ပြန်တဲ့အခါကျတော့ခိတ်တိုက်တွေ့တယ်လို့ဖြစ်တယ်ဆိုတော့တချို့ဟာတွေကြတော့သူတို့လည်းမှန်မနေဘူးအဲ့တော့မှန်မနေမှန်းသိတဲ့အတွက်ကျမတို့ကလည်းထဲ့ပဲရင်ဆိုင်လိုက်တယ်ညှိနှိုင်းမဖြေရှင်းတော့ဘူးဘာလို့ဆိုတော့နိုင်ငံရေးရွယ်ချက်တွေပါနေတဲ့ဟာတွေကြတော့ကျမတို့ကတစ်ခါတည်းကကြတော့ထက်တယ်လေသွားပြောလဲကျမတို့ကြိုးစားပူပါတယ်အဲတင်ကပ်ပူပါတယ်ဘာသာရေးကောင်းဆောင်တွေအထူးသဖြင့်ကျမကဗုဒ္ဓဘာသာဖြစ်တဲ့အတွက်ဗုဒ္ဓဘာသာကောင်းဆောင်ဘာသာရေးကောင်းဆောင်တွေကျမတို့ချင်းကပ်ပူရကအဆင်မပြေဘူးကျမတို့သွားပြောပါတယ်ကျမတို့ရဲ့ဆိုရင်ချက်တွေဆိုတော့တစ်ခါတည်းကတော့နိုင်ငံရေးယူရတဲ့နဲ့အနောက်က hidden agenda ပါရင်တော့ကျမတို့လုပ်လို့မရဘူးရိုးရိုးသက်သားနဲ့အယိုးဆွဲပြီးတော့ယုံကြည်နေတဲ့ဟာမျိုးတွေဆိုရင်တော့ကျမတို့သွားပြီးတော့ဆွေးနွေးမယ်ညှိနှိုင်းမယ်ဆိုရင်တော့တကယ်ငြိမ်းမှာတော့အဖြေတစ်ခုကိုကောင်းမွန်တဲ့အဖြေတစ်ခုရမယ်လို့တော့ကျမတို့ယုံကြည်ပါတယ
်ဟုတ်ကဲ့ဆရာမကျေးဇူးအများကြီးတင်ပါတယ်
ဟုတ်ကဲ့ပါဆရာကျမလည်းစီစီတင်ပါ
ဟုတ်ကဲ့ အခုဆွေးနွေးတင်ပြသွားသူကတော့အလုပ်ပြီးခွင့်ရလှူရှားသူမခင်လေးဖြစ်ပါလေ
။ဥတည်မောင်သားဘတ်စင်တင်ဆက်တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေပြိုင်ကဘာအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာပါ။ VOA ရဲ့တနင်္ဂနွေနေ့မနက်ဖက်အသံလွင့်အစီအစဉ်တွေကိုဆက်လက်ထုတ်လည်နေပါတယ်။မကြာမီပဲအဘတ်စင်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥရုယာဒီနဲ့အနာဂတ်ကမ္ဘာအစီအစဉ်တွေကိုဆက်လက်တင်ဆက်ပေးမှာပ
ါ။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ပေးချင်တဲ့နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါမင်္ဂလာပါခင်ဗျာ VUE American တန်ရဲ့တနင်္ဂနွေနေ့မနက်ဖက် Radio ရုပ်သံစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ် Radio တန်လွှင့်အစီအစဉ်တွေကိုတော့ line meter 25 kHz 11113ည line meter 40 kHz 0113ည line meter 58 kHz 5805တွေကနေဖမ်းယူနားသတ်တာဆင်နိုင်ပါတယ်ကိုဆက်လက်ပြီးတော့အာရှနိုင်ငံရဲ့လေယာစီးပွားသတင်းများနဲ့ဥတုရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်တွေကိုဇက်တိုက်တင်ဆက်မှာဖြစ်ပါတယ်။ဟိုတပါအောင်ဆုံးအနေနဲ့ကတော့အာရှနိုင်ငံရဲ့အစီအစဉ်ကိုတင်ဆက်ပါမယ်။ဒီတစ်ပတ်မှာတော့အတီမပြူနိုင်တဲ့သတင်းတွေထွက်ပေါ်နေတဲ့မြန်မာနိုင်ငံရဲ့အခြေအနေ၊ရုရှားနဲ့မြောက်ကိုရီးယားဆက်ဆံရေး၊ဂျပန်နဲ့တရုတ်ရုရှားစီးရေးလက်ချက်မှုနဲ့ဂျပန်ရဲ့ကာကွယ်ရေးအစီအစဉ်ထုတ်ပြန်ချက်တွေကိုဒီတစ်ပတ်မှာကျွန်တော်ဇော်မိုးကျော်ကပဲစူးစီးတင်ပြပေးထားပါတယ်။
ဖန်စီထောင်ချခံရတဲ့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ကိုအချင်းတောင်ကနေပြည်တော်ကအစိုးရအစင်းမြင့်အရာရှိတွေနေထိုင်တဲ့အိမ်ယာတစ်ခုကိုပြီးခဲ့တဲ့ဇူလိုင်လ24ရက်နေ့တနင်္လာနေ့ညမှာပြောင်းရွှေ့ခဲ့တယ်လို့အမည်မဖော်လိုတဲ့ NLD တာဝန်ရှိသူတဦးကပြီးခဲ့တဲ့တောက်ကြာနေ့ကအတည်ပြုပြောဆိုခဲ့တယ်လို့ AFP သတင်းမှာဖော်ပြထားပါတယ်။ဒါအပြင်ပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးတီခွန်မြန်းနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံခဲ့တယ်လို့လည်းအဲ့ဒီ NLD ပါတီတာဝန်ရှိသူက AFP သတင်းဌာနကိုအတည်ပြုပြောဆိုခဲ့ကြောင်းသတင်းမှာဖော်ပြထားပါတယ်။ဒါပေမဲ့အခုလိုသတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်ပြီးဇူလိုင်လ28ရက်နေ့က VOA ကနေစစ်ကောင်စီပြောခွင့်ရပုဂ္ဂိုလ်ဗိုလ်ချုပ်ဇော်မင်းထွန်းကိုမေးမြန်းတဲ့အခါသူ့အနေနဲ့မသိရှိဘူးလို့သာဖြေကြားခဲ့ပါတယ်။အတည်ပြုပြောဆိုတာမဟုတ်လို့ငင်းပယ်တဲ့အဓိပ္ပာယ်လည်းမဟုတ်ဘူးလို့ယူဆနိုင်ပါတယ်။အတီမပြုတ်နိုင်တဲ့သတင်းတွေအရာကတော့ဒေါအောင်ဆန်းစုကြည်ကိုအချင်းထောင်ကနေအိမ်အခြေချုပ်ပြောင်းပြီးဖြေလျှော့မှုတချို့လုပ်မယ်စစ်ကောင်စီလက်ခံနိုင်တဲ့နိုင်ငံတကာတန်တမာတွေကိုယ်စားလှယ်တွေနဲ့ဒေါအောင်ဆန်းစုကြည်တွဲခွင့်ပေးမယ်ဒါ့အပြင်ဦးသိန်းစိန်နဲ့သူ့အစိုးရလက်ထက်ကလူတွေပါဝင်ပြီးဂျားပြအစိုးရတရဖွဲ့စည်းမယ်ရွေးကောက်ပွဲတရပြန်လုပ်မယ်ဆိုတဲ့အတီမပြုတ်နိုင်တဲ့သတင်းတွေပေါ်ထွက်နေပါတယ်လက်ရှိမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာထင်သလိုမအောင်မြင်ပဲနေရအတော်များများမှာပြည်သူတွေလက်နက်ကင်တော်လန်နေတဲ့အတွက်စစ်ကောင်စီဟာအကြအတဲနဲ့ရင်ဆိုင်နေရပြီးမြမနိုင်ငံရေးဟာတပ်ပေါက်မရှိတဲ့အနေအထားနဲ့ကြုံနေရပါတယ်။ဒါကြောင့်စစ်ကောင်စီနဲ့ရခိုင်ဦးတန်းရွှေနဲ့ဦးသိန်းစိန်လက်တက်ကလူဟောင်းတွေပါဝင်ပြီးဒီလိုနိုင်ငံရေးလမ်းကြောင်းကိုပြောင်းလဲဖို့ကြိုးပမ်းလာတဲ့ဆိုတဲ့အတည်မပြုနိုင်တဲ့သတင်းတွေလည်းထွက်ပေါ်ပါတယ်။ဒါအပြင်တရုတ်ကလည်းတွန်းအားပေးနေတယ်လို့သုံးသပ်ပြောဆိုတာတွေလည်းရှိပါတယ်။အခုလိုအချိန်မှာပဲမြန်မာစစ်ကောင်စီကိုအပြင်းအထန်ဝေဖန်ပြောဆိုလေးရှိတဲ့မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကပြီးခဲ့တဲ့ဇူလိုင်လ26ရက်နေ့ကအာဆီယံနိုင်ငံတွေအနေနဲ့တနိုင်ငံချင်းအလိုက်မြန်မာစစ်ကောင်စီနဲ့ထိတွေ့ဆက်ဆံမှုတွေလုပ်ဖို့တိုက်တွန်းပြောဆိုခဲ့ပါတယ်
။ We did touch upon Myanmar to strengthen the 5-point consensus.
ကျွန်တော်တို့မြန်မာနိုင်ငံကိစ္စကိုလည်းဆွေးနွေးပြခဲ့ပါတယ်။အာဆီယံမူ၅ချက်အပေါ်အခိုင်အမာရပ်တည်ဖို့ဆွေးနွေးကြပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းမြန်မာပြည်ကလူအခွင့်အရေးကိစ္စတွေကိုမထိခိုက်စေဘဲတနိုင်ငံချင်းစီအလိုက်အလို့သဘောမြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံဖို့ဖြေလျှော့တာတွေလုပ်ခွင့်ပြုတာတွေပေးဖို့ကိုလည်းဆွေးနွေးသဘောတူညီခဲ့ကြပါတယ်
။ဖိလစ်ပိုင်သမ္မတမာကိုစ်နဲ့တွေ့ဆုံအပြီးပူးတွဲသတင်းစာရှင်းလင်းပွဲမှာမလေးရှားဝန်ကြီးချုပ်ကပြောဆိုခဲ့တာပါ။ထိုင်းနိုင်ငံသားရေးဝန်ကြီးနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံတဲ့ကိစ္စမလေးရှားဝန်ကြီးချုပ်ရဲ့ပြောဆိုချက်ဒါအပြင်ဒေါအောင်ဆန်းစုကြည်ကိုနေအကြေကျုပ်ပြောင်းရွှေ့တဲ့ဆိုတဲ့သတင်းတရုတ်ပြည်ရဲ့အာရှဆိုင်ရာအထူးကိုယ်စားလှယ်မစ္စတာဒိန်ရှင်ချင်းရဲ့မြန်မာနိုင်ငံခီးစဉ်တွေဟာဆက်ဆက်မှုရှိနိုင်တယ်လို့သုံးသပ်ပြောဆိုတာတွေလည်းရှိပါတယ်။အခုလိုအချိန်ပါပဲရုရှားကာကွယ်ရေးဝန်ကြီးဆာဂေးရှွိုင်ဂိုဟာမြောက်ကိုရီးယားနိုင်ငံကိုဇူလိုင်လ26ရက်နေ့ကရောက်ရှိသွားခဲ့ပြီး ကိုရီးယားစစ်ပွဲအပြစ်ခတ်ရစဲခဲ့တဲ့290ပြည့်အခမ်းအနားကိုလည်းတက်ရောက်ခဲ့ပါတယ
်
။ရကိုရီးယားဟာရုရှားအတွက်အရေးပါတဲ့မဟာမိတ်ဖြစ်ပြီးနှစ်နိုင်ငံနယ်နိမိတ်တည်ဆပ်နေသလိုပူးပေါင်းဆောင်ရွက်ခဲ့တဲ့တမိုင်းကြောင်းတွေလည်းအများကြီးရှိခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးကပြောဆိုခဲ့ပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့လည်းတွေ့ဆုံခဲ့ပြီးစီးရေးကိစ္စတွေနဲ့ပူးပေါင်းဆောင်ရွက်ရေးဆိုင်ရာကိစ္စတွေဆွေးနွေးခဲ့တယ်လို့မြောက်ကိုရီးယားအစိုးရသတင်းဌာနကကြေညာခဲ့ပါတယ်။မြောက်ကိုရီးယားရဲ့အခမ်းအနားကိုတရုတ်လွှတ်တော်ကော်မတီဒုတိယဥက္ကဋ္ဌလီဟောင်ကျန်လည်းတက်ရောက်ခဲ့ပါတယ်။ဒီအခမ်းအနားမှာမြောက်ကိုရီးယားရဲ့နောက်ဆုံးထုတ်နျူကလ িয়ার ထိပ်ပူးတည်ဆောင်နိုင်တဲ့မစ်ဆိုင်းဒုံးလန်းတွေကိုလည်းပြသခဲ့ပါတယ်။တချိန်ထဲမှာပဲရုရှားနဲ့တရုတ်တို့ဟာဂျပန်ပင်လယ်ပြင်ထဲမှာဇူလိုင်လ20ရက်နေ့ကနေ23ရက်နေ့အထိပူးတွဲစီရေးလေ့ကျင့်ခဲ့ပါတယ်။တရုတ်နဲ့ရုရှားအချင်းချင်းပူးတွဲစီရေးလေ့ကျင့်နေပြီးပူးပေါင်းဆောင်ရွက်မှုတွေပုံမနှဆိုင်လာတာဟာဂျပန်အတွက်စိုးရိမ်မှုတွေတိုးလာစေတယ်လို့ဂျပန်တာဝန်ရှိသူတွေကပြောဆိုပါတယ်။ဒီပိုင်းနယ်ထဲမှာပဲတောက်ကြနေတုန်းကစာမျက်နှာ910ပါရှိတဲ့ဂျပန်ရဲ့မဟာဗျူဟာမြောက်ကာကွယ်ရေးဆိုင်ရာအစီအစဉ် The 2023 Defense White Paper 2023ခုနှစ်ကာကွယ်ရေးဆိုင်ရာစက္ကူဗျူစာတမ်းကိုဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါရဲ့အဆိုအရကအတည်ပြုထုတ်ပြန်ခဲ့ပါတယ်။တရုတ်ရုရှားနဲ့မြောက်ကိုရီးယားတို့ရဲ့စီးရေးချင်းချောင်းမှုကြောင့်ဂျပန်ဟာဒုတိယကမ္ဘာစစ်နောက်ပိုင်းအဆိုးအဝါဆုံးနဲ့အရှုပ်ထွေးဆုံးလုံခြုံရေးဆိုင်ရာအခြေအနေတရက်ကိုရင်ဆိုင်နေရတယ်လို့ဒီစာတမ်းမှာဖော်ပြထားပါတယ်။တရုတ်ကတော့ဂျပန်ရဲ့ကာကွယ်ရေးဆိုင်ရာစက္ကူဗျူစာတမ်းဟာတရုတ်ပြည်ရဲ့ပြည်တွင်းရေးကိုဝင်ရောက်ဆက်ဖက်တယ်လို့ပြောဆိုပြီးကန့်ကွက်ထားပါတယ်။ဒီအစီအစဉ်အရဂျပန်ဟာဒုတိယကမ္ဘာစစ်နောက်ပိုင်းစစ်ရေးအင်အားနဲ့လှုပ်ရှားမှုကိုကန့်သတ်ထားတဲ့မူဝါဒနဲ့ဥပဒေတွေကိုဆွန့်လွတ်ပြီးအင်အားတိုးချဲ့ကအရှေ့အာရှဒေသတွင်းစစ်ရေးလှုပ်ရှားမှုတွေကိုလှုံ့ဆော်လာနိုင်ပါတယ်။ဒါအပြင်တောင်ကိုရီးယားအပါအဝင်မဟာမိတ်တွေနဲ့ပုံမပူးပေါင်းလှုံ့ဆော်လာမှာဖြစ်ပါတယ်။ဒီလိုအခြေအနေတွေကြောင့်အာရှဒေသအတွင်းစီးရေးတင်းမာမှုတွေမြင့်တက်လာနိုင်ကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါမယ
်။အာရှနိုင်ငံရဲ့အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ပုဒ်ဖြစ်တဲ့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါောင်းမယ်။အခုရက်ပိုင်းအတွင်းမှာကမ္ဘာမှာစားအုံးစီးဈေးမြင့်တက်လာနေပြီးပြည်တွင်းမှာတော့စားအုံးစီးလက်လီလက်ကားဖြန့်ဝေမှုတွေကိုစစ်ကောင်စီကပမာဏကန့်သတ်ထားလို့ဝယ်လိုအားများပြီးရောင်းလိုအားနည်းနေတာကြောင့်ဈေးနှုန်းတွေအဆမတန်မြင့်တက်နေပါတယ်။ဒီသတင်းနေအပြင်တပတ်အတွင်းလေယာထွက်ကုန်တည်နိုင်နေဈေးအတက်အကျဘာတွေဖြစ်ခဲ့ပါသလဲ။လေယာစီးပွားသတင်းများအစီအစဉ်မှာ Farmer Time Media ကတင်ဆက်ထားပါတယ်။
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစိတ်မြူရေးချစ်သူများရှင်လဲချမ်းမြေ့ကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုကျွန်းကျွန်းနဲ့သူကျမမေစပယ်ကတင်ဆက်ပေးသွားပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးနဲ့စီးပွားရေးကဏ္ဍကထိတ်တဲရောက်နေတဲ့သတင်းတွေမှာတော့စောင်းစီဈေးဒီစက်တိုက်မြင့်တက်လာတဲ့သတင်းနဲ့စကြင်ပါတယ်အခုတစ်ပတ်တွင်ကမ္ဘာစောင်းစီစီမြင့်တက်လာတာကြောင့်ပြည်တွင်းမှာစားသုံးစီလက်လီလက်ကားဖြန့်ဝေမှုကိုစစ်ကောင်စီကပမာဏကန့်သတ်ထားတဲ့အတွက်ဝယ်လူအားများပြီးဈေးနှုန်းတွေအဆမတန်မြင့်တက်နေရလို့စောင်းစီလုပ်ငန်းရှင်တွေကပြောပါတယ်။ဇူလိုင်လ10ရက်နေ့ကစောင်းစီတပိတ္တာကို6,900ကျပ်ပေါင်ဈေးရှိရာကနေဇူလိုင်12ရက်နေ့မှာတော့တပိတ္တာကို9,300ကနေ8,000ကျပ်အထိမြင့်တက်သွားတာပါ။ရန်ကုန်မြို့လက်လီဈေးကွက်မှာဇူလိုင်26ရက်နေ့ကစောင်းစီတပိတ္တာကို6,400ကနေ1,000ကျပ်အထက်ထိဈေးထက်မှန်မြင့်တက်လာတယ်လို့စီကုံတဲ့တူကပြောပါရယ်စစ်ကောင်စီရဲ့စားသုံးစီတင်သွင်းတူလောင်ဖြန့်ဖူးခြင်းလုပ်ငန်းကြီးကြပ်ရေးကော်မတီကဇူလိုင်24ရက်မှ30ရက်နေ့အထိစားသုံးစီရည်ညွှန်းလက္ခဏာစီအနေနဲ့တပိတ္တာကို4,230ကျပ်နဲ့ရောင်းချကြဖို့တတ်မှတ်ထားပါရယ်အလားတူမြန်မာနိုင်ငံစီကုံတင်နဲ့စီလုံငန်းရှင်များတင်ကလည်းရန်ကုန်မြို့ကမြို့နယ်တချို့မှာစောင်းစီတပိတာကို4,450ကျပ်နဲ့ရောင်းချပေးနေကြောင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့စစ်ကောင်စီဟာတူတက်မှတ်ထားတဲ့ရည်ညွှန်းစည်းထက်ထက်ဝက်လောက်မြင့်တက်နေတာကိုတော့စစ်စီအရေးယူတာမျိုးမတွေ့ရဘူးလို့ကုံတယ်တွေနဲ့ပြည်သူတွေကထောက်ပြကြပါတယ
်။တရုတ်ကိုနနက်တီမရောက်ရလို့တောင်သူတွေဒုက္ခရောက်နေပါတယ်။ပ ြင်တွင်းကထွက်ရှိတဲ့မြမနနက်တီတွေကိုတရုတ်ဘက်ကိုတင်ဖို့ရောင်းချနိုင်ဖို့နနက်တီရာသီမရောက်ခင်ကတည်းကညနိုင်ဆွေးနွေးတာတွေလှုပ်ဆောင်ခဲ့ပေမဲ့အခုချိန်ထိအဆင်မပြေသေးဘူးလို့ရှမ်းပြည်နယ်ကနနက်တီစိုက်ပျိုးတဲ့တောင်သူတွေနဲ့ကုန်သည်တွေကပြောပါရယ်နဆက်ကနေတရုတ်နိုင်ငံကိုမြန်မာနနက်တီတင်ပို့နိုင်ဖို့အတွက်ဓာတုဓာတ်ကျွင်းကင်းစင်ကြောင့်ထောက်ခံချက်လက်မှတ် GACC ရရှိနိုင်ဖို့အတွက်တက်ခွဲခန်းစမ်းသပ်ချက်အပါအဝင်ထုတ်ပိုးမှုပုံစံတွေစံချိန်စံညွှန်းတွေနဲ့ပတ်သက်လို့တရုတ်ကုန်သွယ်ရေးဌာနကတာဝန်ရှိသူတွေနဲ့အွန်လိုင်းကနေဆွေးနွေးညှိနှိုင်းမှုတွေလုပ်ဆောင်နေတာဖြစ်ပါတယ်နနက်တီလလိုက်ပေါ်ချိန်မှာပြင်သွင်းမှသာရောင်းချနေရတဲ့အတွက်ဈေးနှုန်းရရှိမှုနည်းပါးသွားတယ်လို့ရှမ်းပြည်နယ်တောင်ပိုင်းကနနက်တီစိုက်တောင်သူဦးထွန်းလေးကပြောပါတယ်။မြန်မာနနက်တီကို2019ခုနှစ်မတိုင်ခင်ကတရုတ်နိုင်ငံကိုအဓိကတင်ပို့နိုင်ခဲ့ပေမဲ့2020ခုနှစ်မှာနနက်တီတင်ပို့ခွင့်ကိုတရုတ်ဘက်ကရပ်ဆိုင်ခဲ့တာကြောင့်ပြင်သွင်းဈေးကွက်ကိုတော့အဓိကရောင်းချနေရတာဖြစ်ပါတယ်။လက်ရှိဈေးကွက်အတွင်းမှာတောင်တူတိုင်းရဲ့ခြံပေါင်ဈေးအနေနဲ့နနက်တီတလုံးကို250ကျပ်ကနေ900ကျပ်ဝန်းကျင်ပေါင်ဈေးရှိပြီးလက်လီလက်ကားဈေးကွက်မှာတော့နနက်တီတလုံးကို1500ကျပ်ကနေ3000ကျပ်ကျော်ထိပေါင်ဈေးရှိနေပါတယ
်။ပြည်တွင်းဂျင်းတက်ဈေးထောက်ဝက်ခံကြဆင်းသွားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကမြမဂျင်းဝယ်ယူမှုမရှိလောက်နေပါသွားပြီဖြစ်တဲ့အတွက်ပြည်တွင်းမှာဂျင်းဈေးအကျဘက်ကိုဥတီနေရလို့ကုန်တယ်တွေကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကဝယ်လူဝမြင့်တက်ခဲ့တဲ့မေလအတွင်းကဂျင်းတပိတ်တာကိုတထောင်ချက်ထိစံချိန်မြင့်တက်ခဲ့ရာကနေလက်ရှိမှာတော့ဂျင်းတပိတ်တာကိုအနည်းဆုံးစီ2000ကနေအမြင့်ဆုံးစီ9000ကျပ်တွင်ပေါက်စီးနေအယောင်းဝယ်တည်ငြိမ်နေပါတယ
်ဂျင်းကတော့တလားလို့နလားလို့ပေါ့ဆက်ထိုက်နလားလို့တို့ဟိုအတွင်းခဲ့တယ်တရက်ကိုပုံမှန်ဒီလိုထွက်ကြည့်လိုက်တော့အဲကာဗွန်ဥပမာ20ကနေ30ပေါ့20 30ပေါ့နလာနေပဲသူတို့တွင်းခဲ့တယ်ပေါ့သူတို့မှလူရှိလို့ပေါ့ဒီရခဲ့တယ်ပေါ့အခုသူတို့မှလူဝတ်တဲ့ဥစ္စာသူတို့ကတွင်းပြီပေါ့တွင်းပြီတာနဲ့သူတို့ဟိုနည်းနည်းလူမရှိဘူးပေါ့လူမရှိတဲ့အခါကျတော့ဟိုဈေးချမှာပေါ့မိုင
်းဘင်္ဂလားဒေ့ရှ်နိုင်ငံကိုပြီးခဲ့တဲ့ဇွန်နဲ့အခုဇွန်လလအလယ်လောက်ထိမြန်မာဘက်ကနေဂျင်းတက်တရက်ကိုဂျင်းကားစီး30လောက်တင်မှုခဲ့ရပေမဲ့လက်ရှိမှာတော့တရက်ကိုတစည်းစာတောင်ပုံမှန်မတင်မှုနိုင်တော့ဘူးလို့ကုန်သည်တွေကပြောပါတယ်။ဒါကြောင့်ပြည်ပဈေးကွက်မှာလည်းအရင်ဈေးကောင်းရရှိတော့က1ကီလိုကိုဘင်္ဂလားဒေ့ရှ်တာကာငွေ300လောက်ရရှိပေမဲ့လက်ရှိမှာတော့1ကီလိုကိုတာကာငွေ200အောက်ထိကျဆင်းသွားပါတယ
်။ဘင်္ဂလားကိုကွာတာနည်းနည်းအခုလွေအခုလက်ရှိလွေနေပါတယ်။ပြီးကြတလားလို့အရင်ကတော့တိတ်မလွေခဲ့ဘူးသူတို့မှအဲ့ဒါသွင်းကွာထွားနိုင်ငံတော်ကဒေါ်လာအစွဲဘန်ကဒေါ်လာမယောင်ကဲလို့လေအဲအခုကတော့ပြည်ပြည်ယောင်ပြနေတယ်ပေါ့
ပြည်ရင်းကထွက်ရှိရဲ့ဂျင်းတက်ကိုမောင်တော်နေစေကုန်တဲ့စကန်းကနေဘင်္ဂလားဒေ့ရှ်နိုင်ငံကသာအများဆုံးတင်ပို့နေတာဖြစ်ပါတယ်ပြီးခဲ့တဲ့ဇွန်လအတွင်းမောင်တော်နေစေကုန်တဲ့စကန်းကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုဂျင်းတန်ကြီးတထောင်ကျော်တင်ပို့ခဲ့တယ်လို့နေစေကုန်တဲ့ဦးစီးဌာနကဖော်ပြထားပါတယ်
အခုဆက်ပြီးဇွန်လ19ရက်ကနေဇွန်လ25ရက်နေ့ထိဈေးကွက်တွင်တက်ကြနိုင်ပြီဖြစ်သွားတဲ့လေယာထွက်ကုန်ပြီးနဲ့ဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်။ပဲဒီဈေးကဝယ်လိုအား AB ဈေးစတိုက်ကျစင်နေရကနေအခုရက်ပိုင်းတွင်တရုတ်နဲ့ဆက်ကအဝယ်လိုက်လာတာကြောင့်ဈေးအနည်းငယ်ပြင်းပြင်းထက်လာပါတယ်။မန္တလေးကော်စီတိုင်းဈေးကွက်မှာဇွန်လ25ရက်နေ့ဈေးနှုန်းရပဲဒီဈေးအညာက3သိန်းဝင်တဲ့အိတ်ကိုအနည်းဆုံး36,800ကနေအမြင့်ဆုံး39,500ကျပ်ပေါက်ဈေးရှိပြီးအရင်တစ်ပတ်ကထက်တဲ့အိတ်ကို1000ကနေ3000ကျပ်အကြားဈေးမြင့်တက်လာပါတယ်။အောင်လန်ကုန်စည်တိုင်းမှာပဲဒီဈေး20ပိတ်တောင်ဝင်တဲ့အိတ်ကို6,100ကျပ်ပေါက်ဈေးရှိပြီးတစ်ပတ်အတွင်းတဲ့အိတ်ကို5000ကျပ်ဈေးမြင့်တက်လာပါတယ
်။မပေးကလည်းအိန္ဒိယဈေးကွက်ဝယ်လူအားပြန်အားကောင်းလာပြီးအခုဒီဘက်မှာဈေးအနည်းငယ်ပြန်မြင့်တက်လာပါတယ်။ရန်ကုန်ဈေးကွက်မှာဇွန်လ22ရက်နေ့ကမပေး FHURC တံတန်းကို23,360ကျပ်အထိဈေးနှိမ့်နေခဲ့ရကတည်းကဇွန်လ25ရက်နေ့မှာတော့တံတန်းကို23,500ကျပ်အထိပြန်မြင့်တက်လာပြီး3ရက်တွင်တံတန်းကို21,000ကျပ်ဈေးပြန်မြင့်တက်လာတာဖြစ်ပါတယ်။ပြည်တွင်းအထွက်အထိပ်ရောတဲ့အပြင်အိန္ဒိယဈေးကွက်ရဲ့လိုအပ်ချက်ကလည်းဆက်ရှိနေသေးတဲ့အတွက်မပေးစီဆက်မနိုင်တယ်လို့ကုန်တယ်တွေကြားတုံးတက်မှုတွေရှိနေပါတယ
်ပဲစင်ကောင်ကလည်းဝေလိုအား AB ဈေးကျစင်နေရာကနေတံတန်းကိုတိတ်30ထက်ပြင်တက်လာပါတယ် အဓိကဝယ်လဲဖြစ်တဲ့အိန္ဒိယရဲ့ယာဒီဥထုအခြေအနေအရမိုးပဲစိုက်ပျိုးရင်းတောင်လေးမှာကိုစိုးရိမ်ပြီးပဲစင်ငွေဈေးတွေပြန်လည်လှုပ်ခတ်လာပါတယ်ရန်ကုန်ဈေးကွက်မှာဇွန်လ22ရက်နေ့ကပဲစင်ငွေ Red RC တတန်းကို 29,500 ကျပ်သာပေါက်ဝေးရှိခဲ့ပြီးဇွန်လ25ရက်နေ့မှာတော့တတန်းကို 35,000 ကျပ်ထိဈေးပြင်းမြင့်တက်လာတာပါ3ရက်အတွင်းတတန်းကို 30,000 ကျပ်ဈေးမြင့်တက်လာတာဖြစ်ပါတယ်အခုတင်ဆက်ပေးထားတဲ့ဒီနယ်ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
်ဒါကတော့ The Farmer Time Media အဖွဲ့ကတင်ဆက်ထားတဲ့လေယာစီးပွားသတင်းများအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့ဥရုယာတီနဲ့အနာဂတ်ကဘာအစီအစဉ်ကိုတင်ဆက်ပါောင်းမယ်2023ခုနှစ်ဟာတဘာဝပတ်ဝန်းကျင်ထိမ့်သိမ်းဆောက်ရှောက်ရေးအတွက်ထင်ရှားတဲ့တိုးတက်မှုတွေရခဲ့တဲ့နှစ်ဖြစ်သလိုလေဒူထဲထူထပ်တိတ်သီးလာတဲ့ဖန်လုံအိမ်ဓာတ်ငွေတွေရဲ့ခရက်ကြောင့်ကဘာအပူချိန်စံချိန်တင်တိုးလာရာကပျက်စီးဆုံးရှုံးမှုတွေများတဲ့နှစ်တစ်ခုလည်းဖြစ်ပါတယ်။ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနားလောင်ကတင်ပြထားပါတယ
်။ခုတွဲမြင်နေရတဲ့မြင်ငွေတချို့ဟာကမ္ဘာတဝန်းအပူချိန်မြင့်တက်မှုရဲ့ကရက်တွေပါ။မြောက်အမေရိကဥရောပနဲ့တရုတ်နိုင်ငံတို့မှာဇူလိုင်လအတွင်းကြုံတွေ့ခဲ့ရတဲ့အပူချိန်မြင့်တက်မှုတော်မီးလောင်ကျွမ်းမှုတွေနဲ့ရေကြီးရေလျှမ်းမှုတွေဟာလူသားတွေရဲ့လောရကြောင့်ကမ္ဘာအပူချိန်မြင့်တက်လာတဲ့အကျိုးဆက်တွေဖြစ်တယ်ဆိုတာအလွန်ထင်ရှားတယ်လို့ World Weather Attribution WWA သိပ္ပံပညာရှင်တွေကဇူလိုင်29ရက်နေ့မှာပြောပါတယ်။ဥတုရာသီပြောင်းလဲမှုကလူမှုဘဝနဲ့ရာသီဥတုအပေါ်ဘယ်လိုသက်ရောက်မှုရှိလာသလဲဆိုတာကို WWA ကသိပ္ပံပညာရှင်တွေလေ့လာဆန်းစစ်ပြီးတော့အစီရင်ခံစာတွေထုတ်ပြန်နေတာပါ
In terms of heat waves more often we see that
ပူလိုင်းနဲ့ပတ်သက်ပြီးပြောရရင်ကျွန်တော်တို့လေးလာထားသည်များတစ်ချိန်ထက်တစ်ချိန်ပိုမိုဆိုးဝါးပြင်းထန်လာတာကိုတွေ့ရပါတယ်အပူလိုင်းကြီးတွေပိုဆိုးလာတဲ့လက်တဲတရခါဟာရာသီဥတုပြောင်းလဲမှုကြောင့်ဆိုတာကိုလည်းတွေ့ရပါတယ်ဒါကသိရှင်းပါတယ်လူသားတွေရဲ့လောက်ရကြောင်ဥရုရာသီပြောင်းလဲလာရတဲ့ခရက်ကြောင်အခုလိုအပူလိုင်းတွေအကျဉ်းကြီးပိုများလာပြီးပိုပြီးတော့လည်းပြင်းထန်လာတယ်ဆိုတာငြင်းချက်ထုတ်လို့မရပါဘူ
းဇူလိုင်လအတွင်းအမေရိကန်ပြည်ထောင်စုဥရောပနဲ့တရုတ်နိုင်ငံတို့မှာအပူချိန်တွေစန့်ချင်တင်အောင်တိုးလာပါတယ်ဒါကြောင့်လဲတော်မီဘေးနဲ့ရေတွေပြက်လက်သွားမှဆိုရင်ရသလိုအပူတန်းကြောင့်ကျန်းမာရေးအတွက်ထိခိုက်လာမှာကိုလည်းသက်ဆိုင်ရာအစိုးရတွေသတိထားနေကြရတာပါတချို့ဒေသတွေမှာတော့အပူချိန်မြင့်တက်မှုဟာအယ်နီညိုအပူလိုင်းညောင်ဖြစ်ပေမဲ့လို့ဖလုံအိမ်တန်းငွေတွေတိုးလာတာကအထူးကအကြောင်းရင်းဖြစ်တယ်လို့သိပ္ပံပညာရှင်တွေကသုံးသပ်ပါတယ်အမေရိကန်ပြည်ထောင်စုမှာတော့ဇူလိုင်လနောက်ဆုံးပတ်မှာပဲအပူလွန်ကဲလာတာကြောင့်လူရေတန်ပေါင်း140အတွက်အပူချိန်သတိပေးချက်တွေထုတ်ပြန်ခဲ့ရပါတယ်နိုင်ငံအရှိဘက်ကန်ယူရန်ဖလော်ရီဒါပြည်နယ်ကပင်လယ်ရေအပူချိန်ဟာဇူလိုင်လနောက်ဆုံးပတ်ထဲမှာပဲ39ဒီဂရီဆယ်စီယပ်ဝန်းကျင်ကိုရောက်လာပါတယ်။ကမ္ဘာလေတုထဲဖလုံအိမ်တန်းငွေတွေကိုဒီအတိုင်းနာဆက်ပြီးတော့ထုတ်လုပ်နေမယ်ဆိုရင်တော့ဒီရာစုနှစ်ကုန်လောက်ကြာရင်2023ခုနှစ်ကိုအေးမြတဲ့နွေရာသီရှိတဲ့နှစ်တစ်ခုအဖြစ်နဲ့စံထားပြောဆိုရမယ်အနေထားရောက်လာလိမ့်မယ်လို့ပရိတိန်မိုးလေဝသပညာရှင်တွေကလည်းပြောပါတယ်။
So climate is changing and we're emitting greenhouse gases into the atmosphere.
လူတွေကိုဖန်လုံရင်တန်းငွေတွေဆက်ပြီးတော့ထုတ်လွှင့်နေတာကြောင့်အပူချိန်တွေလည်းတစ်နှစ်ထက်တစ်နှစ်ပိုပြီးတော့တိုးလာနေတာပါ။ကမ္ဘာတဝန်းလုံးမှာဖြစ်နေတာပါ။ပြည်ထိုင်မှာလည်းတွေ့ရပါတယ်။ဒါကိုကျမတို့လေ့လာစောင့်ကြည့်နေတာနှစ်တွေနဲ့ချိနေပါပြီ။အပူချိန်တစ်ခုတည်းတည်းမဟုတ်ပါဘူး။ပြင်းထန်တဲ့သဘာဝဘေးဒဏ်တွေကို UK မှာရောတခြားကမ္ဘာဒေသတွေမှာပါတွေ့လာရပါတယ်။2022ခုနှစ်တုန်းကဗြိတိန်မှာစံချိန်တင်အပူချိန်တိုးလာပါတယ်။အဲ့လိုမျိုးအပူချိန်မြင့်တက်တာမျိုးဖြစ်လေဖြစ်တာသိပြီးတော့မရှိခဲ့ပေမဲ့ဒါမျိုးကရှေ့ဆက်မကြာခဏကြုံတွေ့လာရတော့မှာပါ
။အပူချိန်ကိုစတင်မှတ်တမ်းတင်ခဲ့တဲ့1884ခုနှစ်နောက်ပိုင်းဗြိတိန်နိုင်ငံရဲ့အပူချိန်ဟာ40ဒီဂရီဆယ်စီယပ်အထိ2022ခုနှစ်ဇူလိုင်လမှာပထမဆုံးရောက်လာပါတယ်။
because of increases in greenhouse gases and we are
ဖန်လုံအိမ်တန်းငွေတွေတိုးလာတဲ့အတွက်လေထုကတိတ်တဲလာပြီးကမ္ဘာမျက်နှာပြင်ပေါ်ကအပူချိန်တွေပြောင်းလဲလာပါတယ်အခုမြင်တွေ့နေရတဲ့ပြင်းထန်တဲ့သဘာဝဘေးမျိုးပိုတွေ့လာပြီးပိုပြီးတော့လည်းပြင်းထန်လာအောင်ပါပါအနှစ်50ဒါမှမဟုတ်အနှစ်100မှာတစ်ခါလောက်ဖြစ်ပျက်တတ်တဲ့သဘာဝဘေးအန္တရာယ်တွေနှစ်နှစ်တစ်ခါဒါမှမဟုတ်5နှစ်တစ်ခါလောက်ဖြစ်လာပါလိမ့်မယ်
ပရိတိန်မိုးလေဝသပညာရှင်တွေကလည်းစံချိန်တဲ့အပူချိန်မြင့်တက်မှုနဲ့2022ခုနှစ်ဇူလိုင်အပူလိုင်းဟာလူပယောကတွေကြောင့်ပေါ်ပေါက်လာတဲ့ဥတုရာသီပြောင်းလဲမှုကြောင့်ဖြစ်ပုံရတယ်ဆိုတာကိုလေ့လာတွေ့ရှိခဲ့တာပါ
The high temperatures that we saw in 2022 are
2022ခုနှစ်မှာကျွန်တော်တို့မြင်တွေ့ခဲ့ရတဲ့အပူချိန်ကလူအသက်တွေတည်ဆုံးစေတဲ့အထိတောင်မှပြင်းထန်ခဲ့ပါတယ်ဒါအတန်တိတ်လူသက်သမားပါ အပူလိုင်းကြောင့်ဗြိတိန်နဲ့ဥရောပမှာလူပေါင်း3000ကျော်အသက်ဆုံးရှုံးခဲ့ပါတယ်။အပူလွန်ကဲမှုနဲ့ဆက်ဆက်ပြီးတော့နောက်ထပ်အသက်ဆုံးရှုံးရတဲ့သူက6100ကျော်ရှိပါတယ်။အပူချိန်မြင့်တက်မှုဟာလူကျန်းမာရေးနဲ့တေဆုံးနှုံးပေါ်မှာတက်ရောက်နေုံနဲ့မကပါဘူး။ကျွန်တော်တို့ဘေးပတ်ဝန်းကျင်ကဇီဝဂေဟစနစ်တွေနဲ့အခြေခံအဆောက်အုံတွေကိုပါထိခိုက်နေတာပါ။ဗြိတိန်ကိုပဲကြည့်ပါ။မနစ်တုံးကအပူချိန်ပြင်းထန်လွန်းလို့မိရထားလုပ်ငန်းတွေအခက်အခဲတွေ့ရပြီးတော့လက်စစ်တပ်အားလိုအပ်ချက်မြင့်တက်လာတဲ့အတွက်တရားပြည်စစ်ရုံတွေလည်းခက်ခဲခက်ခဲလုပ်ကင်နေရပါလိမ့်ရှင
်။လူတွေကြောင့်ဖြစ်လာတဲ့ဥဒုယာတိပြောင်းလဲမှုကြောင့်သာမဟုတ်ရင်ဒီလိုသဘာဝဘေးမျိုးဖြစ်လာနိုင်ချေတိတ်နေလိမ့်မယ်လို့ WWA ကလည်းပြောပါတယ်။ယာတိဥဒုပြောင်းလဲလာတဲ့အတွက်သီးနှံစိုက်ခင်တွေလည်းအကြီးအကျယ်ပျက်စီးခဲ့ရပြီးမွေးမြူရေးတရိတ်ဆန်တွေလည်းတည်ဆုံနေရတယ်လို့ပညာရှင်တွေကထောက်ပြပါတယ်။အဲ့ဒီအထက်မှာအမေရိကန်ကပြောင်းတဲ့ပဲပုတ်စိစိုက်ခင်တွေမက္ကဆီကိုကမွေးမြူရေးတရိစံတွေဥရောပတောင်ပိုင်းကတန်လွင်မင်းနဲ့စပီခင်းတွေအပြင်တရုတ်နိုင်ငံထဲကဝါစိုက်ခင်းတွေနဲ့စပါခင်းတွေလည်းပါပါတယ်ဒီလိုအဖြစ်မျိုးတွေရှောင်ရှားနိုင်အောင်လို့2015ခုနှစ်ကတည်းကဖလွန်အိမ်တန့်ွေလျှော်ချရေးနိုင်ငံဆောင်သဘောတူညီခဲ့ကြပေမဲ့အပြောင်းအလဲတွေကထင်သလောက်ဖြစ်မလာဘူးဆိုတဲ့ဝေဖန်သံတွေလည်းထွက်ပေါ်နေတာပါဒါပေမဲ့လည်းတတိပိုင်တတိလို့ခေါ်တဲ့ကမ္ဘာမြေတုနဲ့ရေတု30ရာခိုင်နှုန်းကိုတက်ဂရီ2030အရောက်မှာကာကွယ်ထိန်းနိုင်ရေးမွန်ထရီးယားသဘောတူညီမှု BBNJ လို့ခေါ်တဲ့ကမ္ဘာသမုဒ္ဒရာကြီးတွေကအပင်နဲ့တရိစ္ဆာန်မျိုးစိတ်တွေကာကွယ်ထိန်းနိုင်ရမယ့်သဘောတူညီမှုတွေအပြင်ပလတ်စတစ်ညဉ့်ညမ်းမှုတိုက်ဖျက်ရေးနိုင်ငံဆောင်လိုက်နာရမယ့်သဘောတူညီမှုတွေကို2023ခုနှစ်ထဲမှာရလိုက်ပြီဖြစ်တဲ့အတွက်ဒီနှစ်ဟာအလားအလာကောင်းတဲ့နှစ်တစ်နှစ်ဖြစ်တယ်လို့လည်းတချို့သုတေသီတွေကသုံးသပ်ကြပါတယ်ကျမနန်းလ
ောင်ပါ။ဒါကတော့နန်းလောင်အပတ်စဉ်တင်ပြတဲ့ဥရုယာတိနဲ့အနာဂတ်ကဘာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။ VO ရဲ့အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ဒေါခင်မျိုးသက်ကသတင်းအချင်းချုပ်တွေကိုပြောပြပါအောင်မယ
်။အမေရိကန်နဲ့ဩစတြေးလျနိုင်ငံနှစ်နိုင်ငံစီးပူးပေါင်းဆောင်ရွက်မှုတိုးချဲ့ဖို့နဲ့ခိုင်မာအောင်လှုပ်ဆောင်ဖို့သဘောတူညီချက်တွေရပြီဖြစ်တဲ့အတွက် American တက်သွားသားတွေ၊လေရင်တွေ၊တင်မော့တွေနဲ့ American ထုတ်လက်နက်တွေကို Australia နိုင်ငံမှာတိုးမြှင့်ပြီးတော့တွေ့ရတော့မှာဖြစ်ပါတယ်။ American ကာကွယ်ဝင်ကြီး Lloyd Austin နဲ့ Australia ကာကွယ်ဝင်ကြီး Richard Miles အပါအဝင်နှစ်နိုင်ငံကာကွယ်ရေးနဲ့တန်တမာရေးတာဝန်ရှိသူတွေရဲ့နိုင်ပေါင်းများစွာဆွေးနွေးပြောဆိုမှုပြီးစနေနေ့မှာအခုလိုပူးပေါင်းဆောင်ရွက်မှုကိုတိုးမြှင့်ဖို့အတွက်သဘောတူလိုက်တာလည်းဖြစ်ပါတယ်။ Japan နိုင်ငံချိုင်းဝင်ကြီးယိုရှိမာဆာဟာယာရှိဟာသီရိလင်္ကာနိုင်ငံကိုရောက်နေပါတယ်။သီရိလင်္ကာနိုင်ငံဟာအိန္ဒိယသမုဒ္ဒရာအတွင်းမဟာဗျူဟာချတဲ့နေရာမှာရှိတဲ့အတွက်ဂျပန်ဥဆောင်တဲ့ပူးပေါင်းဆောင်ရွက်အစီအစဉ်အတွင်းသီရိလင်္ကာနိုင်ငံကိုအဓိကချတဲ့မဟာမိတ်ဖြစ်နေလက်တွဲသွားမှာဖြစ်ကြောင်းနောက်လုံခြုံရေးနဲ့စီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်သွားမှာဖြစ်ကြောင်းစနေနေ့မှာကိုလံဘိုမြို့တော်မှာသီရိလင်္ကာနိုင်ငံချိုင်းဝန်ကြီးနဲ့တွေ့ဆုံအပြီးမှာဂျပန်နိုင်ငံချိုင်းဝန်ကြီးကပြောကြားလိုက်တာဖြစ်ပါတယ်။ဂျပန်ဥဆောင်တဲ့ပူပေါင်းဆောင်ရွက်အစီအစဉ်ကိုဝန်ကြီးချုပ်ဖူမီယိုကီရှိတာကမတ်လအတွင်းမှာပဲကြေညာခဲ့တာဖြစ်ပါတယ်။မြန်မာကနေတရားမဝင်ရောက်လာသူအလုံးကိုလက်ဝယ်ယူဖို့အိန္ဒိယပြည်ထောင်ဝန်ကြီးဌာနညွှန်ကြားချက်အတိုင်းစနေနေ့မှာစတင်လှုပ်ဆောင်နေပြီလို့မဏိပူအစိုးရကပြောပါတယ်။မြန်မာဘက်ကအိန္ဒိယရဲ့ဝင်ရောက်လာသူတွေရဲ့လက်ဝယ်နဲ့ဇီဝအချက်အလက်တွေကောက်ယူမှုကိုမဏိပူပြည်နယ်ထဲမှာဒီနှစ်စက်တင်ဘာမှာအပြီးလှုပ်ဆောင်ဖို့အတွက်အစိုးရကညွှန်ကြားထားပါတယ်။မြန်မာနိုင်ငံမှာသွေးလွန်တုပ်ကွေးဖြစ်ပွားမှုတည်ဆုံမှုဟာမနစ်ကတဲ့ဆိုင်တိတိတသာရော့သွားတယ်လို့မြန်မာကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒါပေမဲ့ကုလသမဂ္ဂရဲ့ဇူလိုင်27ထုတ်ပြန်ချက်မှာတော့ကမ္ဘာကြီးပိုပူနွေးလာတာကြောင့်တစ်ကမ္ဘာလုံးတိုင်းတာနဲ့သွေးလွန်ရောဂါဖြစ်ပွားမှုမြင့်တက်နေတယ်လို့ပြောပါတယ
်။တရင်အချင်းချုပ်တွေကိုဒေါခင်မျိုးသက်ပြောပြသွားတာပါခင်ဗျာ။ဒီကနေ့တန်လွင့်စီစဉ်တွေကိုထုတ်လွှင့်နိုင်မှုတာဝန်ယူခဲ့သူတွေတော့မှအစီအစဉ်ထုတ်လွှင့်ရေးမှုကကိုညာဝင်းအောင်ဖြစ်ပါတယ်။အတံဖန်းရဲ့ရုပ်တံအင်ဂျင်နီယာတွေကတော့ Rob McLean နဲ့ Zubair Attai တို့ဖြစ်ပါတယ်။ကျွန်တော်တို့ရဲ့တင်းငွေတွေနဲ့မနက်ဘက်အတံလွင့်စီစဉ်နေလဲဒီမှာတင်မဲ့ပြီးဆုံးဝင်ဖြစ်ပါတယ်။ကျွန်တော်တို့ရဲ့အတံလွင့်စီစဉ်တွေကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်တော်ကတော့အစီအစဉ်မှုဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်။
This program has come to you from the Voice of America, Washington.